Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဇူလိုင်လ28ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိคลိုင်းโดมีเตอร์1925 32 57နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမဆုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညပတ်သတင်းတွေကိုနားလည်နေတူကြီးညာပေးသွားမှာပါ။ဒီသတင်းပတ်အတွင်းမှာအမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့နဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်ဘက်ကအတည်ပြုပြောကြားလိုက်ပါရယ်။ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါရယ်။ဒီလိုထိတ်တန့်ရတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါရယ်မဆမွင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံတဝဲမှာဒီရက်ပိုင်းနေအတွင်မုတ်တုံမှုအားကောင်းပြီးတော့မြေရေတွေကလည်းစိုးရိမ်မတ်အထက်ကိုကျော်လွန်မြင့်တက်နေပါရယ်။ဒါကြောင့်သဘာဝဘေးအန္တရာယ်ကိုအထူးသတိထားကြဖို့ဒေသခံပြည်သူတွေကိုမိုးစလာညွှန်ကြားရေးမှူးချုပ်ကသတိပေးပြောဆိုလိုက်တဲ့သတင်းမှနားဆင်ရမှာကတော့
အဓိကတော့ဒီရေပန်းကြီးပေါ့နော်ဒီရေပန်းကြီးမှာအရှိမနေကိစ္စကြီးတော့ပေါ့နော်ဒီရေဒေသတွေမှာပြီးသွားလို့ကျွန်တော်ပြောကြလို့ပါတယ်နောက်တစ်ခါတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေ
နောက်ပိုင်းမှာအပြည့်စုံသားဆင်ရပါမယ်ရှင်နောက်မနေ့ပြန်တနင်္ဂနွေနေ့မှာကျင်းပမယ်ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်တဲ့သုံးသက်ချက်တွေကြောင့်သတင်းလွှာနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏလေးဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဒီသတင်းမှတ်အတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေကအတည်ပြုပြောပါရယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲကိုဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလျာရှဆိုင်ရာဒူလက်ထရောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ချာနေတော့က VOE ကိုပြောပါရယ်အမီမဖော်လို့တဲ့တာလီဘန်အရာရှိတူကတော့အခုဆွေးနွေးပွဲအတွင်းရှေ့လျှောက်ပြန်လည်ဘလို့ဆက်သွယ်ညှိနှိုင်းကြမယ်ဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ်ဒီတော့တွင်အာဖဂန်နစ္စတန်ကဒီကလေးမီဖွားရေးတနန်းကျောင်းတစ်ကျောင်းကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့ပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလလာဘတ်ကတနန်းကျောင်းကိုဒီကနေ့တိုက်ခိုက်ရမှာပောက်ကွဲတန်တွေတနန်းတန်တွေကြားတယ်လို့အနာဘိုင်းနီကပြောပါတယ်။ပောက်ကွဲမှုကနေတနန်းလူတချို့ကိုတော့ကယ်တင်နိုင်ခဲ့ပေမဲ့အသေးပြောက်စီးရင်တော့အတိအကျမသိရသေးသလိုဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးလည်းပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းအလားတူတိုက်ခိုက်မှုမျိုးကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်ရောက်တွေကပြောကြားခဲ့ပူပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးရဲကင်းလဲမဲ့တူရကီတပ်ဖွဲ့တွေကိုတင်နန်းပေးဖို့ပစ္စည်းကိရိယာတွေတူရကီစစ်ခြေစိုက်စခန်းကိုရောက်ရှိသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အုံပြုနေတဲ့မဟာဗျူဟာကျတဲ့အင်စလစ်ရေတပ်လေတပ်ခြေစိုက်စခန်းကိုတင်နန်းပစ္စည်းတွေရောက်ရှိသွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်နဂွန်စစ်ဌာနချုပ်မှသတင်းထောက်တွေကိုမနေ့တောက်ကြနေ့ကပြောဆိုခဲ့တာပါလာမယ့်သတင်းပတ်တွေအတွင်းတင်နန်းတွေဆောင်နိုင်မယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါရယ်တူရကီတပ်ဖွဲ့တွေကိုတင်နန်းပေးပြီးတာနဲ့တပြိုင်တည်းဆီးရီးယားနိုင်ငံထဲမှာအမေရိကန်နဲ့တူရကီပူရက်ကင်းလဲကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဆီးရီးယားနိုင်ငံမြောက်ပိုင်းကမတီးမငြိမ်းဖြစ်တဲ့မန်ဘစ်မြို့အနီးမှာပြီးခဲ့တဲ့လကတူရကီတပ်ဖွဲ့နဲ့ညီနိုင်ပြီးတော့အမေရိကန်တပ်ဖွဲ့တို့ကတီးချကင်းလဲခဲ့တာပါ။ဒီမြို့မှာကတ်သက်ခိုင်သမားတွေခိုးလုံနေတာပါ။တူရကီကိုဆန့်ကျင်တဲ့အကြမ်းဖက်သမားတွေအဖြစ်တူရကီအစိုးရကပြောဆိုထားတဲ့ကတ်သက်ခိုင်သမားတွေကိုအမေရိကန်ဖက်ကကြော်တော့နောက်ခံပေးထားတာပါ။တူရကီတပ်ဖွဲ့ကိုတင်နန်းပေးရတဲ့ရွေးချက်ကမန်ဘစ်မြို့မှာရေရှည်လုံခြုံမှုရှိတဲ့အထောက်အကူဖြစ်စေဖို့နဲ့နေတိုးတပ်ဖွဲ့ရဲ့မဟာမိတ်တူရကီကိုပေးထားတဲ့ကတိအတိုင်းလှုပ်ဆောင်တာဖြစ်တယ်လို့လည်းပင်နဂွန်ကပြောပါရယ်။
အမေရိကန်စီးပွားရေးဟာဧပြီလနဲ့ဇွန်လတွေမှာလင်းနှစ်အတွင်းအများဆုံးနှုတ်နဲ့တိုးတက်လာနေပါတယ်။ကုတန်ရောင်းဝယ်ရေးဌာနရဲ့တောက်ကြနီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဒုတိယ3လပတ်တွင်4.1%ရာခိုင်နှုန်းထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြည်ပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒသစ်တွေဟာအမေရိကန်စီးပွားရေးပြန်ပြီးဥမော်လာအောင်ထောက်ကူပြုခဲ့တယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းက 1.5 trillion ဝင်ငွေကုန်ရှော့ကောက်တာပါဝင်အခွန်စနစ်ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်နိုင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီလိုလလာတွေဟာယာယီတာဖြစ်ပြီးတော့နောက်လာမယ့်လတွေအတွင်းပုံမှန်ပြန်ဖြစ်သွားမယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ဘက်ကလက်တုံပြန်ကုန်သွယ်ကုန်တိုးမကောက်ခင်မှာအမေရိကန်ပေးပီးဆက်တွေကိုအများပြားဝယ်ယူကြတာမျိုးကြောင့်စီးပွားရေးပိုကောင်းလာတာမျိုးဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ခင်ဗျာ။
American Piranso, Texas, Minima, Shipyang, Wayam Lajare, Kalirigo, Tending Tare, Niaga, Chinere, Sowani Resore, a seeing Kazare Trapo, Larajang, Eri Chinego, Ticha, Lula, Durigo, Kanhabiro, Sangi Domelo, California, Pineka, Piranso, the Adujita Uga Piaware, Texas Pine, Rio Grande Valley, Yamashire, a soya at Tennis Kanima, Piatanari, Tatale, Pinevo, Yarelo, Los Angeles, Muga, the Aduji, Toligi, Gapioware, Saganga, Chinerego, Tonta, Kepiama, a soya pega, Sangi, Pune, Shipyang, Mivari, Shumi, Pone, Quelon, ဒီလိုပဲသူခံထားမယ်လို့လည်းစောင့်ကြည့်အကဲဖြတ်သူဖက်ကဓမ္မရိတ်ထံကြားတဲ့အမြင်တွေကိုတင်ပြနိုင်လိမ့်မယ်လို့တရားသူကြီးဒေါ်လီကြီးကပြောပါရယ်။ထင်းနေစကားမှာကျွရဲအစားအသောက်တွေကရက်လွန်ပြီးတော့အနှံ့အသက်မကောင်းတာရှင်မလုံလောက်တာနဲ့အခန်းတွေထဲမှာလေးအေးဆက်တွေမြင်ထားလို့အေးဆက်လွန်နေတဲ့ဆိုပြီးရွှေပြောင်းကလေးတွေနဲ့မိဘတွေကပြောဆိုထားပါရယ်။
New American Tan Yabe Mimavada season ago, Yabai Kunaigani Senaiti, Lidometer Sako, Kilo has Tinga Dinga Tomya, Lidometer Nasanga, Kilo has Titi Shikon Tomya, Lidometer Tonsanhe, Kilo has Kuton Tongane, Patamana Iwama, Lilamita Tia Kuze, Kilo has Tinga Kongaruaniva, Tolan Piniwa.
ဒီနေ့ညမှာသတင်းတွေကို view ရကနေဆက်လက်တင်ပြနေရပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်သတင်းရင်းတွေမှာကျင်းပမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကိုယ်33%ကျရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကန်ထားလိမ့်မယ်လို့အများကယူဆထားပါတယ် မဘုံတင်ထားတဲ့မဲဆန္ဒရှင်ဦးရေရှစ်တက်သမ33%ရှိတယ်လို့လည်းဆိုပါရယ်။MEC ရွေးကောက်ပွဲကော်မရှင်ပြောခွင့်ရဒမ်ဆိုဗန်နာရုံကတော့ရွေးကောက်ပွဲကျင်းပမှုအလုံးအသိနေထားရအောင်ပြင်ဆင်ထားနေတာကြောင့်ဂုဏ်ယူကြောင်းပြောပါရယ်။မေပေသူရေအတွက်60%ရာခိုင်နှုန်းရှိမယ်လို့လည်းသူကခန့်မှန်းထားပါရယ်။မနေ့ကနှစ်ကုန်ပိုင်းထိတော့အာဏာရပါတီနဲ့တိုက်ခန့်ပါတီကြားမဲရလက်တွေတိတ်ကွာမှာမဟုတ်ကြောင ယ်ဆွဆဲချက်နဲ့တရားရုံးက CNRP ကိုနိုဝင်ဘာလတွင်ဖျက်သိမ်းခဲ့ပြီးနောက်မှာတော့ဟွန်ဆန်ရဲ့အာဏာရပါတီကပဲဆက်ပြီးတော့အနိုင်ရလိမ့်မယ်ဆိုပြီးအားလုံးကသုံးသပ်ထားပါတယ်2013ခုနှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာလဲ CNRP အနေနဲ့မဲနေငယ်နဲ့သာကတ်ပြီးတော့ရှုံးခဲ့တာကြောင့်ဟွန်ဆန်အစိုးရဟာသူ့ပါတီအနိုင်ရဖို့အခုလိုအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့လည်းရှင်းပြကြပါရတယ်။ဒါပေမဲ့လည်း CNRP ကိုဖျက်သိမ်းလိုက်တဲ့အကြောင်းရင်းအထောက်အထားခံနေလုံလုံရှိပြီးဥပဒေအရဆောင်ရွက်တာသာဖြစ်ကြောင်းအစိုးရကပြောဆိုသလိုဘယ်သူမှကိုယ့်ရဲ့အတိုက်ခံကိုနိုင်စေလိုတဲ့ဆန္ဒရှိမှာမဟုတ်ဘူးဆိုပြီးတော့လည်းပါတီခေါင်းဆောင်ပိုင်းကကာကွယ်ပြောဆိုပါရခင်ဗျာ
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်မှာမိုးတဲထန်စွာရွာသွန်းနေတာမှာအိမ်တွေပြုတ်ချပြီးတော့ရေကြီးရေလျှံမှုတွေဖြစ်နေတယ်လို့မိုးရွာသွန်းမှုနဲ့ဆက်စပ်တဲ့မတော်တဆမှုတွေကြောင့်နေရက်အတွင်းလူပေါင်း49ဦးထပ်မံတိုက်ဆုံခဲ့ရပါတယ်။ပြည်နယ်နေရာတချို့မှာမိုးကြီးရွာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးဆာဟာအန်ပါမြို့မှာလည်းလူ71ဦးထပ်မံတိုက်ဆုံခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါရတယ်။ဥတ္တရပရဒက်ရှ်ပြည်နယ်ဝန်ကြီးချုပ်ယိုဂျီအာဒီယနတ်ကမိုးကြီးကျယ်ရွာသွန်းနေတဲ့မြို့အလုံးကိုတွားရောက်ကြည့်ရှုဖို့နဲ့အဲ့ဒီကဒေတာခန်တွေကိုသတိပေးဖို့အပြင်အိုဟောင်းနေတဲ့အဆောက်အုံတွေကိုရှာဖွေပြီးအဲ့ဒီမှာနေထိုင်နေသူတွေကိုပေးလို့ရရွှေပြောင်းမှုသူ့ရဲ့အခြေတန်းတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ပြည်နယ်အစိုးရပြောခွင့်ရသူကဆိုပါရတယ်။မိုးတံအပြင်ထံခန်းစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ဖို့နဲ့စေဝါကူတာမှုခံယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးရင်းလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရကဆိုပါရတယ်။နိုင်ငံရဲ့လူဦးရေအထူးတပ်ဆောင်ဖြစ်တဲ့ဥတ္တရပရဒက်ရှ်ပြည်နယ်မှာလာမယ့်40နှစ်အထိမိုးဆက်လက်ရွာသွန်းနေမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစတင်ကြောင်းတွေကိုလည်းပိတ်ထားပါရတယ်။
ဂျပန်နိုင်ငံမှာအင်အားပြင်းထန်တဲ့တိုက်ဖုန်းမုန်တိုင်းနီးကပ်လာတာကြောင့်လေယာဉ်ခီးစဉ်ရောက်တဲ့ရနထားပြီးလူတွေဟာလည်းရည်ကြီးရည်ရှံမှုဘေးအနေကနေဘေးလွတ်ရာကိုရှောင်ရှားနေထိုင်နေရပါတယ်။ဂျင်ဂျယ်ရီတိုက်ဖုန်းမုန်တိုင်းဟာစနေနေ့နောက်ပိုင်းနဲ့တနင်္ဂနွေနေ့ဒီမှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။မုန်တိုင်းကြောင့်အဓိကကျွန်းတွေထဲမှာပါဝင်တဲ့ဟွန်ရှီကျွန်းမှာမိုးအကြီးကျယ်ရွာသွန်းပြီးတော့အဲဒီဒေသနဲ့တိုကျိုမြို့ပတ်ဝန်းကျင်မှာနောက်ထပ်24နာရီအတွင်းမိုးရေချိန်15လက်မလောက်ထိရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကကမန့်ထားပါတယ်။အခုလအစောပိုင်းတုန်းကတော့ဂျပန်နိုင်ငံအနောက်ပိုင်းမှာရေကြီးရေလျှံပြီးတော့မြေပြိုကျကြောင့်လူနေရာကျောသေဆုံးခဲ့ပါတယ်။အခုလိုဒီမုန်တိုင်းကြောင့်စနေနေ့ညမှာကျင်းပဖို့ရှိတဲ့တူကျွန်းမြို့ပွဲဝန်းကျင်ကပွဲတွေနဲ့တခြားဒီပွဲလမ်းတွေကိုလည်းပဲရပ်ဆိုင်ထားတယ်လို့တချို့ကလည်းရွှေ့ဆိုင်ထားပါတယ်။အခုနှစ်ဇွန်လအတွင်းဂျပန်နိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကဆိုရင်လေတိုကျိုနီးတဝိုက်မှာ16ဖာရင်ဟိုက်အထိအပူချိန်တိုးလာတာကြောင့်လူ80ထက်မနည်းသေဆုံးပြီးတော့2000ကျော်ဆေးရုံတက်ကုသမှုခံယူခဲ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီအကြီးအကျယ်လောင်ကျွမ်းနေရမှာအဆောက်အအုံပေါင်း900ကျော်မီတဲ့ပါသွားသလိုနောက်ထပ်အဆောက်အအုံပေါင်း5000ထက်မနည်းလဲမိဘတင့်မဲ့အနေအထားမှာရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိဘကြောင့်မိသားသမားနှစ်ဦးတေဆုံးခဲ့ရပါတယ်။လူပေါင်း900ရှိတဲ့ Reading မြို့ကိုမိကူးလာတဲ့အတွက်ဒေသခံထောင်နဲ့ကြီးပေးလို့ရတင်ဆောင်ခဲ့ရပါတယ်။မြေယာအကျယ်ဝန်းဟက်တာ18000ထိမိကူးဆက်လောင်ကျွမ်းသွားပြီလို့ပြည်နယ်သစ်တော်ကာကွယ်ရေးဌာနကပြောပါတယ်။ရှို့မီအဖြစ်ယုံကြည်ရတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတော့တန်ရရှိသူကိုဖမ်းဆီးထားပြီးဒီမိကြောင့် It Will မြို့ကဒေသခံ12000ကျော်ပေးလို့ရတင်ဆောင်နေရပါတယ်။တော်မီလောင်နေတဲ့ပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကိုအုပ်ချုပ်ရေးမှူး Jerry Browns ကအရေးပေါ်အခြေအနေကြေညာထားသလိုမကြာခင်ဖြစ်လာတော့မယ့်ကပ်ဘေးစုကြီးတွေပြည်ထောင်စုအစိုးရစီကအရေးပေါ်အကူအညီလဲတောင်းခံထားပါတယ
်။စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တဲရောက်သတင်းလာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ဒီအပိုင်းအတွင်းမှာမြန်မာနိုင်ငံတဝန်းမုတ်တုံမူအားကောင်းပြီးတော့မြေရီတွေကနှစ်ပေါင်း90ကျော်အတွင်းမကြုံစဘူးစိုးရိမ်ရေမတ်ကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးတင့်ဒေသတွေကဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့ကကြီးရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးနေတဲ့အတွက်ဘေးအန္တရာယ်ရှိတဲ့နေရာတွေကိုမသွားကြဖို့အထူးသတိပေးနေကြပါတယ်။နိုင်ငံတော်ကရေဘေးတင့်အခြေအနေတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတော်ကဒီနှစ်မိုးတွေမုတ်တုံမိုးအစကတည်းကမှကိုမုတ်တုံလီကအာလော်ကောင်းနေပြီးတော့နောင်သတင်းပတ်တွေအထိလေပြင်းတွေတိုက်ခိုက်မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်မြေရီတွေကလည်းစိုးရိမ်ရင်မတ်ထိကျော်လွန်နေလို့ဒေသခံပြည်သူတွေရေဘေးအနေနဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရှေ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံတော်ဖြစ်ပေါ်လာနိုင်တဲ့မိုးလေဝသအခြေအနေတွေနောက်ဆုံးရတိုင်းထွာချက်တွေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။ဟော
ကျွန်တော်တို့အနီမုတ်တုံတွေကဒီအာတင်းနေရနေအာကောင်းနေပေါ့နော်။ဒီကောင်းတဲ့ဒေသတွေဖြစ်တဲ့ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်၊ကိုရိုင်းဒေသကြီးပေါ့နော်။ဒီဒေသတွေမှာတော့နေရာနဲ့ရမိုးရွာပြီးတော့မှဒေသလိုက်ကိုမိုးကြီးနေတဲ့နေရာရှိပါတယ်။ဒါတော့ရခိုင်ပြည်နယ်၊ရယူတိုင်းဒေသကြီးနဲ့မြန်မာပြည်တိုင်းဒေသကြီးတွေမှာတော့ပေါ့နော်နေရာကွက်မိုးကြီးနေပြီးရှိတော့မှနေရာနဲ့ရမိုးရွာနေတဲ့နေရာမျိုးတွေရှိပါတယ်။ဒီနေနယ်တိုင်းလေးခုပေါ့နော်ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ကျွန်တော်တို့ဘူးတိုင်းဒေသကြီးတွေမှာကျွန်တော်6ရက်ကနေ9ရက်လောက်ရှိသွားပါမယ်။ရှိသွားတဲ့အကြောင်းကိုကျွန်တော်တို့အဲ့ဒီကောင်မှရှိတဲ့မြေတီချောင်းလေးအနေနဲ့ကျွန်တော်တို့ရည်ရည်ရှမ်းမှုတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။အောက်လာကလာလုံးမှာတော့ကျွန်တော်တို့ဒီမွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးမှာတော့အပေါ်မှာတဲ့ပုံလိုက်ပြီးတော့ကျန်တဲ့တနင်္ဂနွေလုံးမှာတော့ကျွန်တော်တို့ပုံမှာမိုးရင်တော့ရရှိမယ့်အနေအထားမျိုးရှိပါတယ်ခင်ဗျာ။ညင်းအနေနဲ့ပေါ့ညင်းအနေနဲ့ဆိုရင်တော့ဒါကကျွန်တော်တို့ဒီအရာရင်းမြေတီချင်းချင်းမြေတီရတဲ့တော့ဆိုရင်ပဲရောက်လာနိုင်တဲ့အနေအထားမျိုးတွေရှိတယ်။လက်ရှိရတဲ့ဒါလည်းဒီမြန်မာနိုင်ငံမြောက်ပိုင်းမှာဒါတော့ဟုတ်လာမှာနော်။မိုးရတော့လို့ရှိပူလာနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်။အခုလောက်ကတော့ဆေးဘက်တွေမှလည်းဒါစင်ဒီနယ်တို့မှမိုးပူလာနိုင်တဲ့နေရာမျိုးရှိတဲ့ကြောင့်လို့အခုလည်းကျတော့ဒါကျွန်တော်တို့ကာယူရန်နေမှာပဲမိုးများနေတဲ့အတွက်ကြောင့်လို့ဒီဆောင်းပါတဲ့ဒီကာယူရန်နေတဲ့ဆက်ဆက်နေတဲ့မြစ်တွေပေါ့နော်မြစ်တွေ။နောက်ပြီးတော့ဘူတိုင်းကြီးကြီးပေါ့နော်။ဒီနေရာမှာရှိတဲ့မြစ်တွေမှာတော့ကျွန်တော်တို့ဒီမိုးများတဲ့ကြောင့်လို့ရေကြီးမှုရှိနေတဲ့နေရာမျိုးဖြစ်ပါလိမ့်မယ်။
အခုရပိုင်းတွင်မှာတော့မိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေရေဘေးအနေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးအေရီတိုင်းနဲ့ကြံပြည်နယ်နဲ့တိုင်းတွေကဒေသခံပြည်သူတွေအနေနဲ့မိုးလေဝသသတိပေးကြေညာချက်တွေကိုစဉ်ဆက်မပြတ်နားဆင်ထားကြဖို့သတိပေးပါတယ်။ရေလွှမ်းမိုးမှုနဲ့မြေပြိုကျမှုအန္တရာယ်တွေဖြစ်နိုင်တဲ့ဒေသတွေကနေသက်ဆိုင်ရာကပြောင်းရွှေ့ခိုင်းရင်လည်းဒေသခံပြည်သူတွေကလိုက်နာပြီးအမြန်ဆုံးရွှေ့ပြောင်းပေးကြဖို့နဲ့ရေကနေရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကာကွယ်ကြဖို့မိုးစလာညွှန်ကြားမှုချုပ်ကသတိပေးပြောဆိုပါရစေ
။ဒီကတော့ဒီရေပန်းကြီးပေါ့နော်ဒီရေပန်းကြီးကတော့အရှိမနေကိစ္စကြီးတော့ပဲပေါ့နော်ဒီရေကြီးတဲ့ဒေသတွေမှာပြီးသွားတော့ကျွန်တော်လည်းပြောကြလိမ့်ပါတယ်။နောက်တစ်ခါတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ဒီလူတွေနေနေလည်းအာကျွန်တော်တို့ရဲ့ဒီထုတ်ပြန်တဲ့ထိုင်မှာလည်းကျွန်တော်တို့ပေါ်ပြထားပါမယ်။ပြီးလို့တဲ့နေရာဒီပေါ့နော်ဆောင်းဆောင်းနေဆိုင်မှုတော့ကျွန်တော်တို့ဟာအကြံပေးချက်ထဲမှာထည့်ထားပါတယ်။ဒီကတော့ဒီပြီးလို့တဲ့နေရာဒီမှာကျွန်တော်တို့သွားရောက်နေဆိုင်မှာမျိုးလိုပြီးရနေကျွန်တော်မှနေဆိုင်ရှိအောင်တော့ဒီဟာဒီဟာလည်းဒါအိုးဘိုးရလာပြီခင်ဗျာတချို့ဒီနေရာမှာတောင်းကြဆောင်းနေပါလေစီးရဲ့အတကြောင့်လို့ဒီဆောင်းလို့ဒီကုနီကလေးလုံရင်းနဲ့ပေါ့ဒါရေမှာပြောပါသွားတယ်ဒီဆောင်းကြီးနဲ့ရှိပါလေစီးရဲ့အတကြောင့်လို့ပေါ့နော်ဒီဒီကတော့ကုနီကလေးသူ့ရဲ့ချင်းမှာလည်းဆောင်းလို့ဒီယူရိုပြန်နေလို့လဲချူတင်ဆောင်းစားယူမှာဆောင်းရဖို့အတွက်ကျွန်တော်လည်းပြောကြလို့ပါတယ်နောက်တစ်ခုကတော့ဒီရေနဲ့ဒီလူအနေနဲ့ဒီလိုတဲ့နေရာဒီမှာအကြောင်းရှိပြောင်းဒီဆောင်းပြန်ပါလေနောက်တစ်ခုကတော့ဒီတော့ပြီးရဲ့ သူတို့နဲ့အနည်းဆုံးမှရှိတဲ့ဝါပြည့်နဲ့အော်ရေးခွဲပြီးအောင်ရချက်တွေနော်နိုင်ငံတကာတနဆောင်နေတယ်မလား
ပြီးခဲ့တဲ့ရပိုင်းကပဲရေပေးသစ်နေတဲ့ကရင်ပြည်နယ်အတွင်းကရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေကိုသွားရောက်ပြီးရေပေးသစ်စခန်းတွေကိုကြည့်ရှုခဲ့ပါတယ်ဒီလိုမျိုးအစိုးရဘက်ကကူညီပေးနေတဲ့အပြင်လူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေဘက်ကလည်းတက်နိုင်သလောက်ကူညီဆောင်ရွက်ပေးနေကြပါတယ်လို့ကရင်ပြည်သူ့ပါတီရဲ့ဒုက္ခရာဦးစောစေဝါကအခုလိုပြောပါတယ
်ရေပေးအနေနဲ့ရှောင်သေးတဲ့ကိစ္စတွေဒါကစားဖို့နေရည်တွေနဲ့ကရေတဲ့ပါသွားတဲ့ကိစ္စတွေနဲ့ပေးဆုံးတဲ့ကိစ္စတွေလည်းရှိတယ်ပေါ့ဗျအခုကျွန်တော်ကရေပေါ်လေးတွေလိုက်ပြီးတော့ရေဟိုကျွန်တော်ဘီလေးနဲ့မှာဆိုတော့ရေဒီပါရီတက်ပြီးတော့ဒီလက်ကြီးကြီးတဲ့ခါပါကနေရာတော့ပါသွားတယ်အခုအလောင်းဥတီတွေရှာမတွေ့ဘူးဖြစ်နေဆက်ပြီးနေအဲ့လိုမျိုးတွေတော့ရှိနေတယ်ပေါ့လေနော်အဲ့လားဆော်ရဲကဗီပီရကိစ္စတွေလည်းလုံးနေကြတယ်နော
်အခုလက်ရှိအခြေအနေမှာတော့စစ်တောင်းမြေကတောင်ဟူနဲ့မတောင်မြို့မှာစိုးရိမ်မဲ့ကျော်လွန်နေပြီးဒါဟာနှစ်ပေါင်း53နှစ်အတွင်းစိုးရိမ်မဲ့အမြင့်ဆုံးအခြေအနေဖြစ်ပါတယ်ဘီလေးမြေရေနဲ့တန်လွေမြေရေကလည်းစိုးရိမ်မဲ့ကျော်လွန်နေတယ်လို့ရွှေကျင်မြေပဲခူးမြို့ကပဲခူးမြေကလည်းစိုးရိမ်မဲ့ကျော်လွန်နေတာကတော့နှစ်ပေါင်း54နှစ်အတွင်းအမြင့်ဆုံးစိုးရိမ်မဲ့ဖြစ်နေပါတယ်လို့မိုးစလာညွှန်ကြားမှုချုပ်ကပြောပါတယ်ဒါကြောင့်မို့လို့မြေကန်အနီးနဲ့မြေဒိမ့်ပိုင်းတွေမှာနေထိုင်သူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကင်းလို့ရကနေပြီးတော့ရှောင်ချကြဖို့အထူးသတိပြုနေထိုင်ကြဖို့သတိပေးလို့ဆိုတည်ပါတယ်။ဘူပြည်တယ်ထဲမှာတော့ရေကြီးရေရှမ်းမှုဖြစ်နေတဲ့အတွက်ရေဘေးရှောင်အိမ်တော်စုပေါင်း 8,600 ကျော်ကိုစားရည်တွေရေကျန်းမာရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြည်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင်။ဒီဝေမြန်မာပိုင်းရဲ့စနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါလေရှင်ကမ္ဘောဒီးယားနိုင်ငံဘက်ကရွေးကောက်ပွဲတွေရဲ့အခြေအနေတင်ပြပေးကြပါမယ်ကမ္ဘောဒီးယားနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကိုမနေ့ကတနင်္ဂနွေနေ့မှာကျင်းပသွားမှာဖြစ်ပြီးတော့ဝင်းကြီးချုပ်ဟွန်ဆန်ရဲ့အာနာယ CPP ပါတီအနေနဲ့အနိုင်ရဖို့များနေပါတယ်ဒီရွေးကောက်ပွဲမှာတော့အဓိကအတိုက်ခံပါတီဖြစ်တဲ့ CNRP ပါတီမပါဝင်တာကြောင့်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့အကဲခတ်တွေကဝေဖန်နေကြပါတယ် CNRP ပါတီဘက်ကလည်းရွေးကောက်ပွဲကိုတပိတ်မှောက်ဖို့တိုက်တွန်းထားပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်ပြီးတော့ AP သတင်းစောက်ပါကိုအခြေခံပြီးတော့ကိုရရန်နိုင်ကတင်ပြပေးထားတာနားဆင်ပါရှင
်ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုဝန်ကြီးချုပ်ဟွန်ဆန်နဲ့ဝန်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးလှူရှားမှုတွေကိုတော့တောက်ကြနေကအဆုံးသတ်ခဲ့ပါတယ်။2013ခုနှစ်ကနောက်ဆုံးကြိမ်ကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာလူကြိုက်များပြီးတော့လက်ရှိအာဏာရပါတီကိုချိန်ချောက်ခဲ့တဲ့အဓိကအတိုက်ခံပါတီကိုကမ္ဘောဒီးယားတရားရုံးချုပ်ကမနစ်ကဖျက်သိမ်းခဲ့ပါတယ်။အဲ့လိုအမိန့်ချခဲ့တဲ့အတွက်ခမာနီခေါင်းဆောင်ဟွန်ဆန်နဲ့သူ့ရဲ့ CPP ပါတီအနိုင်ရဖို့အတွက်အလွယ်တကူလမ်းကြောင်းရှင်းပြလိုက်တာလည်းဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်ရွေးကောက်ပွဲကလည်းတရားမဝင်ဘူးဆိုတဲ့စွဲချက်တွေထွက်ပေါ်ခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝန်ကလည်းဒါကိုအကြီးအကျယ်ပြစ်တင်ရှုတ်ချခဲ့ကြပါတယ်။မနေ့ကမှကျင်းပမယ့်ရွေးကောက်ပွဲကတော့တကယ်ရွေးကောက်ပွဲပုံတော့ပေါက်ပါတယ်။ကမ္ဘောဒီးယားမျိုးသားပါတီ CNP အပါအဝင်ပါတီ20ကျော်ဝင်ပြိုင်ကြမှာဖြစ်ပြီးတော့ CNP ပါတီခေါင်းဆောင်ဆန်းစုံခန်ကလည်းရွေးကောက်ပွဲရဲ့တရားဝင်မှုအပေါ်မှာသူ့အနေနဲ့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီပါတီတွေဟာ CPP ပါတီအပြတ်အသတ်အနိုင်မရအောင်ကာကွယ်နိုင်လောက်တဲ့အနေထားတော့မရှိကြပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလကကမ္ဘောဒီးယားတရားရုံးချုပ်ကအတိုက်ခံ CNRP ပါတီကိုဖျက်သိမ်းခဲ့တာကြောင့်မနေ့ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲရလဒ်ကလည်းအဖြေထွက်ပြီးသားဖြစ်ပါတယ်။ CNRP ပါတီဟာအမေရိကန်နဲ့ပေါင်းပြီးအစိုးရကိုဖြုတ်ချဖို့ကြံစည်တယ်ဆိုပြီးဖျက်သိမ်းမှုအမိန့်ချခဲ့တာဖြစ်ပါတယ်။ဝေဖန်သူတွေကတော့ဒါဟာမဟုတ်မမှန်လို့ကြံဆွဆွဲတာဖြစ်ပြီးတော့အဓိကတိုက်ခံအပေါ်မှာပြက်ပြက်သားသားဖယ်ရှားဖို့အကြောင်းပြချက်တစ်ခုသာဖြစ်တယ်ဆိုပြီးတော့ပြောကြပါရစေ။2013ခုနှစ်ကတော့ CNRP ပါတီဟာလုံးဝမျှော်လင့်မထားဘဲအနိုင်ရမလို့အထီးဖြစ်ခဲ့ပြီးမနေ့ကကောက်ခဲ့တဲ့လူထုကောက်ခံမှုစစ်တမ်းတွေမှာဆိုရင်သူတို့ကိုထောက်ခံသူတွေအများပြားကိုလည်းစုစည်းနိုင်ခဲ့ပါတယ်။ CNRP ပါတီခေါင်းဆောင်များစုဟာထောင်နဲ့ကနေလွတ်မြောက်အောင်အခုအခါမှာပြည်ပမှာထွက်ပြေးနေထိုင်ကြပြီးတော့သူတို့မပါဘဲနဲ့တော့ဒီရွေးကောက်ပွဲဟာအတူရောင်ရွေးကောက်ပွဲသာဖြစ်မယ်လို့ပြောလိုက်ပြီးနိုင်ငံတကာအတိုင်းအဝိုင်းနေတယ်လေဒီရလက်ကိုလက်မခံပဲပယ်ချတင်တယ်လို့ CNRP ပါတီဒုတိယခေါင်းဆောင်မူဆိုချွာကပြောပါတယ
် How do you call a free and fair election if the main opposition representing over 3 million votes 44%
CNRP ပါတီကိုထောက်ခံတဲ့သူ၃တန်းရှိပြီးတော့ဒါဟာမဲပေးနိုင်သူဥယျာဉ်ရဲ့44%ခန့်ဖြစ်ပါတယ်ဒီလိုအဓိကအတိုက်ခံပါတီမပါဘဲနဲ့ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ဘယ်လိုပြောနိုင်မလဲရွေးကောက်ပွဲမှာတခြား19ပါတီပါခြင်းပါမယ်တရားလည်းဖြစ်ခြင်းဖြစ်မယ်ဒါနဲ့ဒါကိုတရားမျှတတဲ့ရွေးကောက်ပွဲလို့တော့ပြောလို့မရနိုင်ပါဘူး
CNRB ပါတီကတော့မဲဆန္ဒရှင် 8.3 သန်းအနေနဲ့ရွေးကောက်ပွဲကိုသွေးမောက်ဖို့တိုက်တွန်းထားပါတယ်။ဒါမဲ့အနာရပါတီဘက်ကတော့ရွေးကောက်ပွဲကိုမဲပေးဖို့ပြက်ကွက်မယ်ဆိုရင်ဥပဒေကြောင်းအရအေးအေးယူမယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။ဒါပြင်ကုလသမဂ္ဂကလည်းအဓိကအတိုက်ခံပါတီကိုရွေးကောက်ပွဲဝင်ဝင်မပေးဘူးဆိုရင်စစ်မှန်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့သတိပေးထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲကိုဂျပန်နိုင်ငံကအကူအညီတွေပေးခဲ့ပေမဲ့အမေရိကန်နဲ့ဥရောပသမဂ္ဂဘက်ကတော့အကူအညီတွေကိုရပ်ဆိုင်းခဲ့တာပါ။ရွေးကောက်ပွဲကိုတရားဥပဒေစိုးမိုးရေးနဲ့အညီလုံနိုင်သမျှလှုပ်ထားကြောင်းဒါမဲ့ပြည်ပအင်အားကြီးနိုင်ငံတွေမကြိုက်လဲကိစ္စမရှိဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရဖေစီဖန်ကပြောလိုက်ပါတယ
် We don't need those people I mean to support or not to support but we care about our people to choose a certain
ဒီပြည်ကိုဖြစ်ဖြစ်မပြည်ကိုဖြစ်ဖြစ်ကျွန်တော်တို့ဒီလူတွေမလိုအပ်ပါဘူ
းအနောက်နိုင်ငံတွေကကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတည်ဆောက်ဖို့အကူအညီတွေအများကြီးပေးခဲ့တာကြောင်းကမ္ဘောဒီးယားနိုင်ငံအပေါ်မှာဩဇာလွှမ်းမိုးနိုင်ခဲ့ပါတယ်ဒါမဲ့လည်းရွေးကောက်ပွဲနဲ့တိုင်းပြည်ဥတည်နေတဲ့လမ်းကြောင်းအပေါ်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေကိုတော့ကမ္ဘောဒီးယားနိုင်ငံဘက်ကခါခါသီးသီးနဲ့ညှင်းပယ်ခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ရတဲ့နောက်ကွယ်အကြောင်းကတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးအလျင်မြန်တိုးတက်လာနေပြီးတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြောင့်အနောက်နိုင်ငံတွေရဲ့အကူအညီမလိုအပ်တော့တာဖြစ်တယ်လို့အကဲကစပက်ရှယ်စတရန်ဂျီယိုကသုံးသပ်ပါတယ
် Over the past year we've seen the government decisively roll back the zones of freedom that it once preserved in Cambodia.
လူငယ်နေတူတင်ကမ္ဘောဒီးယားဆွေးကလူရှင်နောက်နိုင်ငံဆွေးရတွေစိတ်ကျဉ်းနှံအောင်လုပ်တဲ့နေနဲ့လူလက်ခွင့်တွေပေးထားတာကိုပြန်ရုပ်သိမ်းခဲ့ပါတယ်။အခုဆိုကမ္ဘောဒီးယားဆွေးရတရုတ်နိုင်ငံကြောင့်နောက်နိုင်ငံတွေရဲ့အကူအညီတွေလည်းမလိုတော့ပါဘူး
။ပြီးခဲ့တဲ့တောက်ကြနေ့ကတော့ကမ္ဘောဒီးယားနိုင်ငံကလူအတော်များများ CPP ပါတီရဲ့မဲဆွယ်စည်းရုံးရေးကိုလာရောက်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဟွန်ဆန်ကရှေ့ကပြေးနေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ကမ္ဘောဒီးယားနိုင်ငံအနေနဲ့နောက်ထပ်9နှစ်လောက်ထိထိငင်ငင်နဲ့ဖွံ့ဖြိုးတိုးတက်နေမှာဖြစ်တယ်လို့ CPP ပါတီကတော့ပြောပါတယ်။ဒါမဲ့အတိုက်ခံတွေကတော့ CPP ပါတီသာအနိုင်ရခဲ့ရင်ကမ္ဘောဒီးယားနိုင်ငံကို Liberal Democracy နိုင်ငံဖြစ်အောင်တည်ဆောက်သွားဖို့အိမ်မက်တွေလည်းအဆုံးသတ်သွားစေမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဆက်ပြီးတော့ဒီ VOA မြန်မာပိုင်းရဲ့စနေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့မြန်မာတခွင်အစီအစဉ်မှာတော့ဒေသတစ်ခုနဲ့တစ်ခုနီးကပ်တဲ့ကူးသန်းဆက်ဆံမှုတွေကြောင့်ရွာကြီးတရွာလို့တင်စားပြောဆိုနေကြတဲ့ကဘာကြီးမှာတော့စီးပွားရေးကလည်းနိုင်ငံတွေအကြားနှီးနှောဆက်နွယ်နေတာမို့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဟာမြန်မာနိုင်ငံအပေါ်မှာအနည်းနဲ့အများတက်ရောက်လာလိမ့်မယ်လို့ခန့်မှန်းချက်တွေရှိပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေမျိုးမှာထိခိုက်မှုရှိရအောင်နောက်နှစ်နိုင်ငံစလုံးနဲ့အဆင်ပြေအောင်ဆက်ဆံတင်တယ်လို့အစိုးရလွှတ်တော်နဲ့စီးပွားရေးပညာရှင်တွေဘက်ကလည်းကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့အစီအစဉ်တွေပြုလုပ်ထားတဲ့လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားတာနားဆင်ပါရှင
2018ခုနှစ်ဇူလိုင်လဇန်းပိုင်းလုံးကအမေရိကန်နိုင်ငံဟာ35ဘီလီယံတန်ဖိုးရှိတဲ့တရုတ်နိုင်ငံကတွင်းကုန် 1333 မြို့ပေါ့တွင်းကုန်ကို 25 ရာခိုင်နှုန်းတိုးမြှင့်ကောက်ခံခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံဘက်ကလည်း35ဘီလီယံတန်ဖိုးရှိတဲ့အမေရိကန်တွင်းကုန် 545 မြို့ပေါ့တွင်းကုန်ကို 25 ရာခိုင်နှုန်းတိုးမြှင့်ကောက်ခံမှုတွေကိုပြန်လည်လှုပ်ဆောင်ခဲ့ပါတယ်။နိုင်ငံရေးလှိလာသူတွေစီးပွားရေးပညာရှင်တွေကတော့ဒါကိုတရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲဖြစ်ပါမှုလို့ခေါ်ဆိုနေကြပါတယ်။ကမ္ဘာစီးပွားရေးဟာရွာကြီးတရွာဖြစ်နေတဲ့အတွက်အဲဒီစစ်ပွဲကြောင့်မြန်မာနိုင်ငံအပေါ်အနေနဲ့အများတော့တက်ရောက်မှုရှိလာနိုင်မှာဖြစ်တယ်လို့ခန့်မှန်းထားမှုတွေလည်းရှိနေပါတယ်။ဒါကြောင့် PS Business Group ရဲ့ကျောင်းဦးမျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့အဲဒီစစ်ပွဲတွေကနေအကျိုးမြတ်တွေရရှိအောင်စောင့်ကျဉ်းတင်တယ်လို့ဆိုပါတယ်
အဓိကတော့ကျွန်တော်ဘာအရေးကြီးလို့ဆိုကျွန်တော် decision ချတဲ့အခါမှာအရေးကြီးဆုံးက data ပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ခုနတိုင်းပဲဆုံးဖြတ်ချက်ချတဲ့အခါမှာခံစားချက်ကိုထပ်စာလို့ရှိရင်သတင်းအချက်အလက်ကအရေးကြီးပါတယ်။အဲ့တော့ခုနကကျွန်တော်ဘာကြီးတွေ့နိုင်မလဲဆိုလို့ရှိရင်အခုသမရနှစ်ယောက်ကဘာကြီးလုပ်နေကြလဲဆိုရင် emotion နဲ့လည်းတွားနေကြတယ်။ဒီဘက်ကောဟိုဘက်ကောအဲ့တော့သူလုပ်လို့ကိုလုပ်တယ်ဆိုတော့ဘာတစ်ပြန်ကြားတစ်ပြန်ခုနတိုင်းပဲကိုရိုက်လို့ပြန်ရိုက်တာလေးဖြစ်နေတယ်။အဲ့မှာဘာကြီးထွက်လာဆိုကျွန်တော် data တွေထွက်လာပါတယ်။အဲ့တော့ base sector တွေကိုပိတ်တယ်။ဒါမျိုးတွေကျွန်တော်တို့ကမလုပ်ထားဘူးလို့ဆိုရင်အနည်းငယ်ချိနေဖို့လိုအပ်တယ်။ဖြစ်နိုင်မယ်ဆိုကျွန်တော်တို့နေခုနတိုင်းပဲအထူးသဖြင့်ကျွန်တော် production လုပ်တဲ့အတွက်အထူးသဖြင့် farming လုပ်တဲ့အတွက်ဒီရက်ကျွန်တော်တို့နိုင်ငံတော်အခွင့်ကောင်းတွေဖြစ်လာဖို့များတယ်။ data တွေကအခွင့်ကောင်းဒီတိုင်းတော့နေတာမဟုတ်ဘူး။ခုကစူးစမ်းရယူတဲ့အတွက်ပဲစူးစမ်းရယူတဲ့သူတွေအတွက်ပဲအခွင့်အရေးကအခွင့်လန်းရနိုင်တာ။အဲ့တော့ကျွန်တော်တို့ဒီချိန်မှာမဖြစ်ထားဘူးလို့ဆိုရင်ကျွန်တော်တို့ကပြင်ဆင်ထားဖို့လိုအပ်တယ်။ဝင်ရောက်နေရာရေးဖို့အရေးကြီးတယ်ဒါမှပဲကျွန်တော်တို့နေရာရမယ်ထင်ပါတယ
်။အဲ့ဒီစစ်ပွဲဟာနှစ်ဖက်လုံးအတွက်အနာရရှိနိုင်လို့နိုင်ငံလုံးနဲ့ထိခိုက်မှုတွေရှိလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒါကြောင့်နိုင်ငံရေးလှိလာသူတယောက်ဖြစ်တဲ့ ဒေါက်တာရမျိုးတိန်ကတရုတ်ရဲ့အိမ်ကြီးချင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်ကိုလည်းဒီကိုနေရသလိုအမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေရဲ့နိုင်ငံရေးစီးပွားရေးထောက်ခံမှုကိုလည်းလိုအပ်တဲ့အတွက်နိုင်ငံကြားထဲမှာအကောင်းဆုံးဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ
်ကျွန်တော်မြင်တာတော့ဟိုနေပေါ့လေဒီတရုတ်နဲ့အမေရိကန်ကြားဒီကုန်သွယ်ရေးရဖြစ်တဲ့ပြဿနာဟာမြန်မာနိုင်ငံအပေါ်မှာပေါ့လေအစိုးတက်ရောက်မှုအလားအလာချင်းချင်းမောင်းမရှိနိုင်ဘူးလို့တော့မြင်တယ်အဲ့တော့ဟိုတက်ရောက်မှုတချို့ရှိနိုင်တယ်အားသာချက်တွေလည်းရှိနိုင်တယ်အားနည်းချက်တွေလည်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံဟာဒီတရုတ်ပြည်သူတမရနိုင်ငံနဲ့ပို့ပြီးတော့ဟိုနှိစက်တဲ့သဘောမျိုးရှိတယ်။စီးပွားရေးအရာလည်းပို့ပြီးတော့အမိခုန်နေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒါကတော့တစ်ပိုင်းပေါ့လေ။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နော်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအားကောင်းမှုဆိုရင်ကျွန်တော်တို့ဟာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ထောက်ခံမှုကလည်းအရေးကြီးတယ်လို့မြင်တယ်။ထောက်ခံမှုဆိုတဲ့နေရာမှာနိုင်ငံရေးရထောက်ခံမှုကအရေးကြီးတယ်လို့နော်အမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ကျွန်တော်တို့နိုင်ငံမှာရင်းနှီးမြှုပ်နှံမှုဟာလည်းအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဟလာကျွန်တော်တို့ပြည်တွင်းမှာရှိတဲ့နော်ဟိုစီးပွားရေးပတ်ဝန်းကျင်ကိုနော်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်ဆွဲဆောင်မှုရှိနိုင်တဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်နော်အပြန်ဆုံးပြုပြင်ပြောင်းလဲနိုင်မယ်ဆိုရင်ဟလာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့စိတ်ဝင်စားခြင်းကိုခံရတဲ့ဈေးကွက်တစ်ခုဖြစ်လာနိုင်တယ်လို့တုံ့တက်ပါလေ
။ဦးမျိုးမင်းကတော့အင်္ဂလိပ်အခက်ဗမာအချက်ဆိုတဲ့စကားအတိုင်းအခုချိန်မှာမြန်မာနိုင်ငံအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုပြီးရလာတဲ့အခွင့်အရေးတွေကိုအမိဖန်တင်တယ်လို့ဆိုပါတယ်။
မြန်မာနိုင်ငံကိုတက်ရောက်မှုရှိလာနိုင်တာသိကြပါတယ်။ကျွန်တော်တို့ Global Village ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီစီးပွားရေးကရွာကြီးဖြစ်နေတဲ့အတွက်မြန်မာနိုင်ငံတက်ရောက်မှုကအနည်းငယ်များဖြစ်မှာပါ။ဒီမှာတစ်ချက်ကျွန်တော်ခေါင်းထဲပါသွားရောက်မိလဲဆိုတော့တချိန်ကအကြောင်းအရာတွေသွားပြီးတော့ခေါင်းထဲရောက်ခဲ့မိပါတယ်။ဒါတခြားမပါဘူး။အင်္ဂလိပ်အခက်မြန်မာအချက်ဆိုရဲအကြောင်းလေးဖြစ်ပါတယ်။အင်္ဂလိပ်တွေကစစ်ရှုံးနေပြီ။တကယ်တမ်းအင်္ဂလိပ်တွေကဘာဖြစ်ချင်တာလဲဆိုမြန်မာနိုင်ငံတွေစစ်ကိုဒီသူတို့ရဲ့တပ်တွေကိုရုတ်ချင်နေပြီ။အင်္ဂလိပ်ကအခက်တွေ့နေ။အဲ့ချိန်မှာမြန်မာတွေကခုနလည်းမယ်အချိန်ကောင်းကိုမလုပ်နိုင်လဲဆိုရင်ရနိုင်တယ်။အဲ့တော့ဗိုလ်ချုပ်ကပါသွားလဲဆိုရင်အင်္ဂလန်ကိုသွားပြီးလို့ချင်းလွတ်လပ်ရသွားပြီးတော့တောင်းနိုင်တယ်။အခုခက်တာကျွန်တော်တို့ကဒီအချိန်ကဘသူအခက်လဲဘသူချက်လဲဆိုတော့ကျွန်တော်တို့ကမကွဲမပြားဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အစင်းမဖြစ်လို့ကျွန်တော်တို့တွေကဒီခုနအမေရိကန်ပဲ99ခုနပြောခဲ့တဲ့တရုတ်ပဲ99ဒီဟာတကယ်တမ်းပြောရင်ကျွန်တော်တို့တွေအတွက်မြန်မာတွေအတွက်တမယပြင်တတိယပါတီပေါ့နော်။ဂျားထဲမှာရှိတဲ့သူတွေအတွက်ခုနတိုင်းအခွင့်အရေးကောင်းတခုဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံကတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်ဒီအချိန်ကိုအခွင့်ကောင်းနေနဲ့ယူတင်ပါတယ်ပို့ကိုယ့်အတွက်ပို့မကောင်းမှမယ်အခွင့်အလမ်းတွေကိုဆောင်ကျက်တင်ပါတယ
်ဒေါက်တာရမျိုးသိန်းကတော့အဲ့ဒီကုန်ကယ်ရေးစစ်ပွဲကြောင့်မြန်မာနိုင်ငံကစီးပွားရေးဓမ္မရေးဒါမကအစိုးရဘက်ကတာဝန်ရှိသူတွေလွှတ်တော်တွေကလည်းအဲ့ဒီကိစ္စကိုတရားစမ်းစစ်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ
်ဟိုကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ပေါ့လေဒီအခြားဒေတာတွေနိုင်ငံတွေနောက်အခြားနိုင်ငံတွေပေါ်မှာလည်းတော့တက်ရောက်မှုရှိနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲ့တော့လက်ရှိအချိန်ဒီမှာကျွန်တော်တို့နိုင်ငံရဲ့ကုန်သွယ်ရေးဟာလည်းပဲနော်ဒီတရုတ်ပြည်သူတမရနိုင်ငံပေါ်မှာတည်မြှင့်နေရတဲ့အနေအထားမျိုးတွေတော်တော်များများတွေ့ရပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကျွန်တော်တို့နိုင်ငံကတင်နေတဲ့ကျွေးမီဒါတွေကတရုတ်ပြည်သူတမရနိုင်ငံပေါ်မှာတော်တော်လေးမြင့်မြင့်မားမားရှိတဲ့အခါကျတော့နော်ဒီရိုက်ခတ်မှုပေါ့လေတက်ရောက်မှုရှိလာနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲ့ဒီအခါကျတော့လက်ရှိအစိုးရနော်နောက်ပြီးတော့လက်ရှိကျွန်တော်တို့လွတ်တော်ကြီးအနေနဲ့နော်ဒီဖြစ်စဉ်အပေါ်မှာအကြောင်းပြုပြီးတော့မြန်မာနိုင်ငံအပေါ်မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်မှာတက်ရောက်လာနိုင်တဲ့အခြေအနေတွေကိုနော်လေ့လာဆန်းစစ်သုံးသပ်ပြီးတော့လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေနော်ဒါတွေလုပ်လာနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်အမေရိကန်တမရထရန်တရုတ်နိုင်ငံနဲ့အခုမှကုန်သွယ်ရေးစစ်ပွဲစတင်တာဖြစ်ပေမဲ့လည်းကုန်သွယ်ဘက်နိုင်ငံတွေလည်းဖြစ်သလိုမဟာမိတ်နိုင်ငံတွေလည်းဖြစ်တဲ့ဥရောပတမကဂျပန်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေရဲ့တွင်းကုန်တွေအပေါ်မှာလည်းအခွန်တိုးမြင့်ကောက်ခံမှုတွေကိုဒီနှစ်ဥပိုင်းကလှုပ်ဆောင်မှုတွေရှိခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြို့မခတရင်အေဂျင်စီကနေညွှန်ပြပေးပို့လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းညဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 15905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒိုင်းရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒိုင်းရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးမှာပါမကြာသေးခင်တုန်းကပဲကြားပြည်နယ်မှာဗိုလ်ချုပ်ကြီးကိုဆက်တူမဲ့အစီအစဉ်တွေအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတော့လိုအပ်ရင်စစ်တပ်နဲ့ပြင်ရှင်းမှုပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်လည်းမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာတွေလည်းတချို့ပြန်ပေါ်လာပါတယ်ဆိုတော့ဒီမြန်မာနိုင်ငံရေးမှာနှစ်ပေါင်းများစွာစစ်တပ်ကနေရာယူခဲ့တာနိုင်ငံရေးအခြေအနေရလိုအပ်ချက်ကြောင့်လားစစ်ကောင်ဆောင်တွေရဲ့အာဏာမမုန်းမှုကြောင့်လားနိုင်ငံရေးကောင်ဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီတူကတော့ကျွန်တော်ဒီမြန်မာနိုင်ငံရေးအကဲခတ်တူလည်းဖြစ်တဲ့ဒီတီဘောမျိုးကဦးရဲထွန်းမှာနောက်တူကတော့ဒီ1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြွနဲ့လွတ်တော်ကိုယ်စားဖြစ်ခဲ့ပြီးတော့ဒေါက်တာတစ်စီပါနောက်တူကတော့ကျွန်တော်တို့ဒီမြန်မာပြည်ဝင်ရပါပဲဒီယနေ့ခင်နိုင်ငံရေးမဂ္ဂဇင်းအေဒါရုပ်ဦးသက်စင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဦးရဲထွန်းကိုသုံးသပ်စေချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီနိုင်ငံရေးမတည်မငြိမ်အခြေအနေတွေကျုံရတဲ့အတွက်ဒီတက်မတော်ကဝင်ထင်းသိမ်းရတာပါဆိုပြီးအစစ်အစစ်ပြောလို့ရှိရပါတယ်ဆိုတော့ဒီလွတ်လပ်ရေးရပြီးနောက်ပိုင်းဒီစစ်တပ်ကတိုင်းပြည်မှာအာဏာသိမ်းတဲ့အခြေအနေမှာဒီနိုင်ငံရေးပြဿနာတွေကလည်းတကယ်လည်းရှိခဲ့ပါတယ်ဆိုတော့စစ်တပ်ကနိုင်ငံရေးရလိုအပ်ချက်ကြောင့်ပါခဲ့ရတာပါလို့ပြောမယ်ဆိုရင်တော့တကယ်ပဲပြောနိုင်တဲ့အခြေအနေရှိခဲ့တာဦးရထော
အဲ့လိုပြောနိုင်ပါလေဗျာကျွန်တော်တို့ဟိုတက်မတော်ကနေပြီးတော့ဟိုနိုင်ငံရေးမှာဝင်မဆွက်တင်ဘူးတက်မတော်ဟာ professional တက်မတော်အနေနဲ့ပဲနိုင်ငံရေးနဲ့လွတ်လွတ်ကင်းကင်းနေခြင်းနဲ့နေရမယ်ဆိုတဲ့ဟာကိုပထမအဦးဆုံးဒီတရကပြသွားတာကတော့ဘူကျော်အောင်ဆန်းနဲ့ပေါ့နော်ဘူကျော်အောင်ဆန်းကတော့တကယ်ကတက်မတော်ကိုထူထောင်ခဲ့တဲ့ပုံကိုဖြစ်တယ်။သို့တော်လည်းသူနိုင်ငံလွတ်လပ်ရေးအတွက်ကြိုးစားမယ်ဆိုတဲ့ကြိုးပမ်းမယ်ဆိုတဲ့အခါမှာတက်မတော်ကနေထွက်ပြီးတော့သူဦးအောင်ဆန်းအနေနဲ့ပဲနိုင်ငံရေးကိုကြောင်းပြီးတော့ဝင်လုပ်တာပေါ့နော်။အဲ့ဒီလိုသူလုပ်ခဲ့တဲ့အစဉ်အလာပေါ့အစဉ်အလာထူထောင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာကကြတော့ကျွန်တော်တို့ဒီမမျော်လင့်ပဲပေါ့နော်လိုက်ရပြရတဲ့ကြိုင်နဲ့တည်းအဲဒီလက်နက်ကင်ဒီတိုက်ခိုက်မှုတွေလက်နက်ကင်ပြိပက်ကတည်းအနှံပြားဖြစ်လာတော့ဟောဒီတက်မတော်ကဝင်ထိရတော့တာပေါ့နော်ဒီမှာနိုင်ငံရေးသမားတွေကဘလို့မှအဲတန်းပြီကိုထိနိုင်တဲ့အနေအထားမရှိတော့ဘူးအဲ့တော့တက်မတော်ကအဲ့မှာတောက်လျှောက်ဒီတန်းပြီပြန်ပြီးတော့ရင်ဝဲပြီးပြအောင်ဥပဒေစိုးမိုးအောင်ဟိုပြန်ပြီးတော့ကြိုးစားခဲ့ရတာပေါ့အဲ့ဒါလို့ဟိုဆိုတဲ့အခါကျတော့ဒီတိုင်းပြည်ကိုငြိမ်ဝဲပြည်ရအောင်ခိုင်သိမ်းနိုင်တာတက်မတော်ပဲရှိတယ်ဆိုတော့အယူအဆမျိုးသူတို့ကောင်းတဲ့မှာဝင်သွားတာပေါ့လေအဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဦးလူတို့ကကျွန်တော်တို့ရွေးကောက်ပွဲနဲ့အစိုးရဖြစ်လာပြီနဲ့လေတခါတိုင်းပြည်မှာအချင်းချင်းသဘောထားတွေကွဲပြီးတော့ဒီမပြေမလည်တွေဖြစ်ကြတဲ့အခါမှာတခါအဲဒီနိုင်ငံရဲ့အာဏာကိုခဏဆွဲပြောင်းပေးခဲ့ရသေးတယ်။အဲအဲ့ဒီလိုဖြစ်တဲ့ဟိုဒီအစင်လာတွေကတက်မတော်အပေါ်မှာအဲဒီနိုင်ငံတစ်ခုခုဖြစ်တဲ့အချိန်တိုင်းမှာသူတို့ဝင်ကြမှသူတို့ဝင်ချင်းမှရမယ်ဆိုတော့ ယုံကြည်မှုကလည်းသူပို့ပြီးတော့ဆိုးဆိုးနေနေဖြစ်သွားတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဘုရားဆိုရင်ဆိုတော့ကျွန်တော်ဒေါက်တာတက်ဆွေကိုလည်းမေးဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစောပိုင်းမှာပြောသွားလို့ဒီလိုပေါ့လေစစ်တပ်ကနိုင်ငံရေးအရာလိုအပ်ချက်ကြောင့်မြန်မာနိုင်ငံရေးမှာဒီတခြားလုံးပါခဲ့ရလို့ပြောမယ်ဆိုရင်ပြောနိုင်တဲ့အခြေအနေမျိုးရှိခဲ့သလားဆရာဦးတက်ဆွေ
အဲကျွန်တော်ကတော့အာဟိုရတဲ့ပြောတာနဲ့တော့မတူဘူးခင်ဗျကျွန်တော်ဒီကိစ္စကိုကြကြနနာလိလသုံးသက်လိလနဲ့သုံးသက်ထားပါတယ်အာရတိနဲ့ငါခါပေါ့ထောင်တော့58ကိုခဏထပ်ပြီး60နှစ်နဲ့ကျပလို့88ကို60နှစ်ခုနဲ့အာလာတိနာကကျတို့ရဲ့အကြောင်းပြချက်ကပြည်တော်စုကြီးပြုခွင့်မယ်လာရှန်ကနေဥဆောင်ပြီးတော့ဖက်ဒရယ်စနစ်ကိုတောင်းတဲ့ကိစ္စပေါ့နော်ပေါ်ဒီဟုတ်ကျ58ခုနဲ့ပေါ်ဒီအုပ်ချုပ်ပုံရစနစ်နဲ့ခွတ်ထုတ်ခွန်ဆိုတာကြောင့်ပြုပြီးတော့အာဒါဆိုဒီဝေးတွေဖြစ်ပြီဖြစ်တဲ့အခါမှာအဲ့ဒီမှာတက်နေတဲ့ဖက်ဒရယ်ဆိုတာဟာ1960ခုနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်မှာပြည်အောင်စုအရေးရှိလူဝေးကြီးကိုကျင်းပနေတယ်ကျင်းပတာကနိုင်ငံရေးနဲ့ဖြည့်ရှင်းမှုတိုင်းရင်းသားတွေနဲ့လက်ရှိဆိုရတဲ့သူဖြည့်ရှင်းမှုကြိုးစားရတာဒီကျင်းသားမှုကိုမပြည့်ပြည့်ဆွေးနွေးဖို့မပြည့်ပြည့်မလက်လေနေပါဦးနေဝင်ရအတသိပါတယ်အဲ့တော့ကျွန်တော်မြင်တာကဒါဟာဟိုနိုင်ငံရေးနဲ့ဖြည့်ရှင်းတာကိုစစ်တပ်နဲ့ဖြည့်ရှင်းနည်းကိုဥပမာဆက်ပေးလိုက်တဲ့ပုံမှန်သမိုင်းအစောနော်နောက်တစ်ခါ1988ကိုကြည့်လိုက်ပါ1988ဟာလူဆန္ဒအုံကြောမှုကြီးဖြစ်နေတဲ့အချိန်မှာသူကဖြစ်နေအမှန်ကဒီမဆရာအစိုးရမလန်းစပါတီရဲ့ကြာဆုံးမှုကြီးတိတိတာတာမနော်နယ် LDC ဖြစ်တာအစလို့ကအဟိုမကြီးတက်ဘူးလို့စီးပွားရေးအကုန်ပြနေတဲ့အချိန်မှာသူတို့စစ်တပ်ဟာကမ္ဘာ30ပြောင်းအောင်စောင့်နေတခါလူတို့အကြောင်းမူကြီးကိုအယုံဆိုးအောင်ပေါ့နော်ကောင်းပြတ်တာတွေရောမင်းမဲစီရိုက်ဆိုတဲ့ဟာတွေကိုဖန်တီးပြီးမှသူအနာသိမ့်လိုက်တာအမှန်ကမဆလတ်တဲ့လက်ထက်ကမဆလတ်ကိုလက်ကနေလူအနာသိရမှာပြည်လို့ညဆန္ဒခရင်ဝဲကြီးကြီးလာအောင်မဆောင်နေမယ်နဲ့မဆလာတဲ့ကလက်ကနေအနာသိပြီးမဆလာခေါင်းဆောင်တွေကိုထိမ့်သိမ့်ဖို့ဟိုတင့်နဲ့မြန်မာနိုင်ငံရဲ့အခြေအနေပါဒါကြောင့်အဲ့ဒီနှစ်ခုကြောင့်စစ်တပ်ဟာနိုင်ငံရေးမှာဟလာဟိုအဲ့ဒီအကြောင်းပြချက်မမှန်ကန်တဲ့အကြောင်းပြချက်နဲ့တင်ခဲ့တာနှစ်ခုဖြစ်တယ်လို့တော့ကျွန်တော်လေးလေးနက်နက်ယူဆပါတယ်ခင်ဗျာ
โอเคเสียอุเทศซุนเนี่ยเจซุบาสรเอาโกตัสเซนโหเลจนซุนเนเสร็จมาเลยอุทุสิโกตัสเซนก็တော့ဒီအခုဒီရင်းနှီးခင်နိုင်ငံရေးမဂ္ဂဇင်းအေဒါချုပ်ဆိုပေမဲ့88ကာလကိုဟိုဖြတ်တန်းခဲ့တဲ့လူငယ်တူလည်းဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီ88ကနေအခုချိန်ထိလဲဒီတက်ကမြန်မာနိုင်ငံနိုင်ငံရေးအခြေအနေရလိုအပ်ချက်ရဟိုပါရဆိုပြီးတော့တခြားပြောခဲ့တာရှိပါတယ်ဆိုတော့ဒီအကြောင်းပြချက်တွေကထိုင်လုံတဲ့အကြောင်းပြချက်တွေလို့ကိုတက်စင်နေနဲ့ယူဆလာခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဓိကကျွန်တော်ပြောချင်တာကလက်ရှိဖြစ်နေတဲ့တက်နဲ့ကျွန်တော်ပြောတာတော့ရေသားဟိုရေသားဘက်အချင်းမှာကျွန်တော်ရေသားဘက်အချင်းမှာဖြစ်နေတဲ့ပြဿနာကအဓိကတဲ့မှန်ပြီးမှားပြီးကိုကျွန်တော်မပြောချင်ဘူးကျွန်တော်အဓိကဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့တက်က1962ခုနှစ်အာဏာသိမ်းတဲ့အချိန်ကစပြီးတော့တက်မှာ state building ကိုခေါ်ရပေါ့နော်သူ့ရဲ့ဟို vision ရှိတာသူ့မှာ vision ရှိသူကတပီတော်ထူထောင်နေတယ်တပီတော်ဆိုရင်ဒါကြောင့်သူအနာသိနေဆိုတာတပီတော်ကုန်ကျင်တဲ့ vision ကသူအနာသိနေအနာသိပြီးရခင်ရချင်ရဆော့ဆော့တုံးသူကသူရကြီးဆော့သူကလုံးဝလက်မခံဘူးပြောမခံဘူးအဲ့နောက်ပိုင်းကျတော့1988ခုနှစ်တပတ်ညီငယ်ကြီးဆိုင်တော့ဥပမာ1987မှာဒီနောက်1987မှာညီငယ်ကြီးဆိုင်ဖြတ်ပြီးဆောင်တဲ့ခင်ရချင်ရဆော့ပြီးတော့သူကဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့တော်တော်စစ်စစ်ကိုဆောင်တဲ့ဒီမိုဒယ်အင်အားစုကြီးအပေါ်ဝင်တန်းနတ်ကန်အင်အားစုကြီးကတန်းကြီးစိတ်ပူရင်းနဲ့ပတ်သက်ပြီးတော့ပစုံတရာတော့ဖြစ်ရှင်ရှိမယ်လို့ပြောယုံကြည်တယ်။ယုံကြည်တဲ့အတွက်သူကဆော်ဆော်ပြောင်းစုကိုလက်ခံမယ်ဆော်ဆော်ပြောင်းစုဆိုတဲ့ဟာကိုသူကအဲ့စကားကိုပြောဝင်ပြီးတယ်။ဒါပေမဲ့သူ့မှာကလည်းဆော်ဆော်ပြောင်းစုဆိုတာသူ့ဖြစ်ရှင်ရသူတတ်မှတ်ထားတဲ့ပူပြောင်းမှန်းထားတဲ့ဆော်ဆော်ပုံစံမျိုးပဲသူကလက်ခံတယ်အဲ့ဒီပုံစံမျိုးရခဲ့တယ်။ဒါမဲ့ဆော်ဆော်ပြောင်းစုဆိုတာကိုအကုန်လုံးလက်ခံတယ်။ဒါမဲ့သူရဲ့သတ်မှတ်ထားတဲ့သူမျှော်မှန်းထားတဲ့သူရဲ့ vision ရသူမျှော်မှန်းသတ်မှတ်ထားတဲ့ဆော်ဆော်ပြောင်းစုဆိုတဲ့ပုံစံမျိုးသူသတ်မှတ်ပြီးတော့သူကရခဲ့တယ်။သူအဲ့2010ဘယ်ကောင်မတိုင်ခင်2015ဘယ်ကောင်မတိုင်ခင်အထိသူကတိုင်းတိုင်းနဲ့ငယ်စုတွေနဲ့ဒေါ်မန်းစုဦးဆောင်တဲ့ဒီမိုကရေစီအင်အားစုကြီးဈာထဲမှာသုံးတရားဒီဘယ်နဲ့တက်တက်ပြီးတော့ဖြစ်ရှိနေတဲ့သူကညွန်နေကြုံရတယ်။ဒါပေမဲ့အခုချိန်ဒီမှာ ကျောင်းသူစင်ကြဟိုတိုင်းနာတနေ့ကအင်အားစုရတိုင်းနာငယ်စုတနေ့ကအင်အားစုတွေမှာတော့သူတို့ဒီစတိတ်သူတို့စိတ်ကပတ်သက်ပြီးတော့သူကသူ့မှာ efficient ရှိတယ်။မှန်တော့သူကလက်ခံတယ်လက်မခံတယ်တော့ဟုတ်။အဲ့တော့သူ့မှာ efficient ရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီဘက်ကတောင်ဆန်းစုကြည့်ဦးဆောင်တဲ့ကျွန်တော်ဒီမိုကရေစီအင်အားစုဟာ state building နဲ့ပတ်သက်ပြီးတော့တက်ကြလို့မျိုးတိုင်းနာသူငယ်စုတနေ့ကအင်အားစုရတယ်မျိုး efficient ရှိလားမရှိလားဆိုတာပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့အဲ့ဒီလို vision ရှိခြင်းမရှိခြင်းတော့ဘူးတည်ပြီးတော့ဥတော်သောစီတို့ဥဆောင်တဲ့ energy ဥဆိုးရကဒါဖြစ်နေလေအခုဒီလိုစီတို့အကျွတ်နေမြဲနေရာတိုင်းမှာလူမစီမချအောင်လူဆောင်လို့ပြောမယ်လူဆောင်အောင်ဖြစ်ဘူးအဲ့တော့တက်တခါတန်ကြည့်လို့ရှိရင်ဒါပစ်ကြည့်တော့အခင်ပြင်းစရာဖြစ်တယ်အဲ့တော့ပြောစင်တာကအဲ့တော့တကယ်တော့လို့ရှိရင်ကျွန်တော်တို့ဘက်ကကျွန်တော် state building ကိုဘယ်လိုလုပ်လဲကျွန်တော်က blue vision ရှိတယ်ကျွန်တော်ဘယ်လိုလုပ်ထားမလဲဘယ်လိုလုပ်ကြမလဲကျွန်တော်ဘက်ကညွှန်မဲချက်တွေပါလဲဆိုတော့ကို energy party ဘင်းမှာလည်းပြောထားတာမရှိဘူးဆိုတော့ဖွဲ့တယ်မှာလည်းပြောထားတာမရှိဘူးပြည်သူလည်းထောက်အောင်ပြောဘက်ကတော့ရှင်းတယ်သူတို့ဘက်ကသူတို့စက်ထင်းမှာလည်းအခိုင်မာပြီးဆောက်ထားပြီးသားပြည်သူလည်းအခါအားလျော်သွားဆိုတော့ချချထားပြီးသားဥပမာပြောလို့ရှင်ဒုတော်ဝင်ရေးသူမလို့ဆိုတာကစက်ကစပြောတာ
ဒါပေမဲ့အခုဆိုတော့ကိုတက်စီကိုတက်စီဆိုလိုတာကိုကျွန်တော်ဟိုတစ်ချက်သုံးချက်ကြားရတဲ့ဖြတ်ပြီးကျွန်တော်တုံးသက်ချင်တာကတော့ဆိုလိုတာကတော့ဒီအခုစစ်တပ်ကဒီအခမ်းအနားတစုံတရာရှိနေတယ်ဆိုတာစစ်တပ်ကသူကိုယ်တိုင်နဲ့တိဆောက်ထားတယ်နောက်တစ်ခုကဒီဘက်ကအတိုက်ခံဒီမိုကရေစီနိုင်ငံရေးအင်အားစုတွေဘက်ကတစုံတရာအားနည်းချက်တွေနိုင်ငံရေးနဲ့ပတ်သက်ပြီးတိဆောက်မှုတွေမှာအားနည်းချက်တွေရှိနေတယ်ဆိုတော့ဒီနိုင်ငံရေးမှာစစ်တပ်ကသူအခမ်းအနားဆက်ပြီးဆွမ်းမှုနေနိုင်တဲ့အခင်းချင်းတွေဖြစ်နေတယ်ဆိုတော့တုံးသက်ချက်လို့ကျွန်တော်ယူဆမိပါတယ်ဟုတ်လားမသိဘူးကို
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ပါတယ
်တစ်ဖက်ကအားနည်းနေတဲ့ခါမှာတစ်ဖက်ကပြင်ဆင်မှုမရှိတဲ့ခါမှာတစ်ဖက်ကပြည်သူဆားတဲ့ခါမှာတော့ကျွန်တော်တို့ကဟိုတက်ကြံနေတဲ့သူတို့ကတက်ကအားအင်းအားလေးရှိလက်နဲ့တည်းရှိတဲ့ခါကျတော့ကျွန်တော်တို့မှာ alternative ဘာမှမရှိတဲ့ခါမှာကျွန်တော်တို့ကဟိုဥပမာပြလဲကျွန်တော်နောက်ဆုံးပြောလို့ဆိုရင်လူကျွန်တော်တို့ဟိုနေပေါ်နေဆက်တည်ပင်လုံးအစည်းအဝေးထုတ်တဲ့ခါမှာတိုင်းသားတွေကတင်တဲ့အဆိုပြုချက်တွေကိုတက်ကလက်မခံလို့ရှိရင်ဖိဆက်ပြရတယ်တက်ကလက်ခံသဘောတူတယ်အဲ့တော့ကျွန်တော်တို့ဥစည်းဥပဆောင်ပြုနေတဲ့အဆိုရအနေနဲ့ဒီဘက်ကဘာလို့ပြီးနိုင်လဲ alternative ဘာလို့ပြီးနိုင်လဲဘာမှမလုပ်ပြီးနိုင်တက်ကလက်မခံသူလက်မခံဟောသက်သက်လက်ခံတဲ့ကလာဆိုလက်ခံတယ်ဆိုတော့တိုင်းရင်းနဲ့တက်တဲ့သဘောတူညီမှုပေါ်မူတည်ပြီးတော့အဆိုးရနေပြီးတော့လိုက်လူရင်းဆိုတဲ့သဘောဖြစ်နေတာအဆိုးရနေတဲ့ state building တွေက blue vision ရှိတဲ့ဆိုတော့သင်္ချင်စရာပတ်ပြနိုင်လို့ရှင်တော့ကျွန်တော်သက်သက်ကျွန်တော်နေတဲ့ဆောင်မှုနေမှာ
โอเคကျေးဇူးပါဆိုတော့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ဆရာဦးရတုံးကိုပြန်မေးချင်ပါတယ်အခုဒီစစ်တပ်ကဒီနိုင်ငံရေးထဲမှာပါနေတဲ့ကိစ္စတွေမှာဒီနိုင်ငံရေးသမားတွေဘက်မှာလည်းတာဝန်မကင်းမှုဆိုတဲ့အမြင်မျိုးတွေရှိကြပါတယ်ဟိုနမူနာအနေနဲ့ပြောမယ်ဆိုတော့ဒီဥနုဝင်ကြီးချုပ်ဘွားမှာဗိုလ်ချုပ်နေဝင်ကိုအိမ်ဆောင်အစိုးရလုတ်ခိုင်းတာမျိုးတွေကိုထောက်ပြတဲ့ဥမာမျိုးတွေလည်းရှိပါတယ်အခုဒီတရားပြည်နယ်ကဖြစ်စင်ပါဆိုရင်လည်းတက်ကူချီညီနဲ့ရှင်းမယ်ဆိုတဲ့အပြောမျိုးတွေကဒီစစ်တပ်ကိုနိုင်ငံရေးထဲကိုစွတ်သွင်းရကြရဲဆိုတဲ့သဘောထားတွေရှိပါတယ်ဆိုတော့ဒီလိုစစ်တပ်ကနိုင်ငံရေးမှာပါနေခြင်းကိစ္စတွေကဒီနိုင်ငံရေးသမားတွေကိုယ်တိုင်မှာဟောတာဝန်ရှိတယ်လို့ပြောနိုင်လားဆရာဦးရတော
်အဲ့ဒါလိုပဲပြောရမှာပေါ့လေကျွန်တော်တို့ဒီဥလို့ဟို98မှာဖြစ်တဲ့ကိစ္စကတော့ဟိုဒီနေ့ပဲကျွန်တော်ပြန်ဖတ်ကြည့်ရဲအဲ့ဒီဟာအသေးစိတ်တကယ်ဖြစ်တာကတော့ဟိုသူတို့ဒီဖတ်ဆက်ပတ်လာတဲ့မှာတန်ရှင်းနဲ့တည်ငယ်ပွဲပြီးတဲ့အခါကျတော့ဟိုဒီတည်ငယ်ကနေပြီးတော့ပါလီမန်ထဲမှာဥလို့အဆိုရဟိုတန်ရှင်းကိုသူကဟိုအယုံကြည်မရှိအဆိုတွင်းတာပေါ့နော်တွင်းပြီးတဲ့အခါကျတော့မဲခွဲတော့ရှင်းမဲအတာနဲ့ပဲကတ်ပြီးတော့နိုင်တယ်အဲ့ဒါလိုဖြစ်သွားတဲ့ရလတ်ကိုဥနုကလည်းသိတော့မကျေနပ်ဘူးနည်းနည်းပဲတတ်နိုင်တဲ့အတွက်ကြောင့်လို့သိမကျေနပ်ဘူးပေါ့နော်အဲ့ဒါလိုအချင်းချင်းတွေပွဲပြဲပြီးတဲ့အခါကျတော့ဒီတိုက်ပြီးမှနည်းနည်းအဲဒီထိတ်မလန်သိနေရဒီဟိုတနက်ကင်ဟိုတပုံနေရာလဲနေရာအနှံ့ပြားမှာရှိနေတဲ့အချိန်မှာတိုက်ပြီးကိုဒီငင်ငင်သက်သက်ဖြစ်အောင်နဲ့နောက်ဟိုဥနုကရုပ်ောက်ပွဲပြန်ပြီးတော့အစ်စ်လုတ်ချင်တယ်ဆိုတဲ့ဥစ္စာကိုလည်းသိကြည့်တဲ့တက်မတော်ကဟိုဗိုလ်ချုပ်နေဝင်ကဒီဗိုလ်မှူးချုပ်၃ယောက်ကိုလွတ်ပြီးတော့သူတို့တက်မတော်ဘက်ကကန်းလန်းတယ်လို့ဖတ်ရတယ်ဗျာတက်မတော်ဘက်ကအရင်သွားပြီးတော့ကန်းလန်းတာကန်းလန်းတာကိုမှဦးနှုတ်ကနေပြီးတော့အဲ့လိုအာနာသိနေဆိုရင်တော့တိုင်းပြည်အတွက်အစဉ်လာလည်းမကောင်းဘူးအဲကျွန်တော်အတွက်လည်းပိတ်ခါကြရတယ်အဲ့တော့ဟိုနိုင်ငံတော်အာနာကိုလွှဲရတယ်ဆိုတာမျိုးပဲလုပ်ပါဆိုပြီးတော့ဤနိုင်ပြီးတော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဟိုအနာလွှဲတာပေါ့လေလွှဲတဲ့အခါကျတော့အဲနောက်တစ်ခါဒီကျွန်တော်တို့တွတ်တော်အမှန်မဟုတ်တဲ့ပုံကိုဝင်းကြီးချုပ်ဖြစ်နေ၆လတဲ့ပို့ပြီးတော့အနာလွှဲလို့မရဘူးဝင်းကြီးချုပ်လွှဲခွင့်မပြုဘူးဆိုတော့ခွဲကြီးပုံအခြေခံဥပဒေပုံမှာ ကန်တချက်ကြောင့်တခါပြန်ဒီကြားထဲမှာဦးနေဝင်ကပြန်ပြီးတော့ဟိုဒီနှုတ်ဆက်တာလုပ်တယ်ပြီးတော့မှခွဲကြုံချင်တာဦးတို့ပြန်ပြီးတော့တခါသူ့ကိုပြန်ပြီးတော့ဟိုဝင်ကြီးတို့ဖြစ်နေအစိုးရဖွဲ့ခိုင်းနေနောက်ရေကောက်ပွဲပြန်လုပ်တယ်ပေါ့နော်အဲဆိုတော့ဦးလူဦးလူကနေပြီးတော့စတန်လန်းလာတော့မဟုတ်ဘူးအဲ့ဒါတော့နော်ဟုတ်တော့လဲဘာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဖြစ်လာတယ်ဖြ တ်ကိုသူလွှဲလိုက်တဲ့အတွက်ကြောင့်မလို့ဒီကောက်ပွဲမှာဒီပြန်ပြီးတော့သူအင်အားပြန်ပြီးတော့ထွက်တော်တယ်မှာပြန်စုဆောင်နိုင်တာပေါ့နော်အခုကြားကြည့်နေဖြစ်တဲ့ကိစ္စမှာဆိုတော့ဆိုဖြစ်တဲ့ကိစ္စမှာကြတော့လေခုနပြောသွားတယ်လို့ကျွန်တော်တို့နိုင်ငံရေးသမားတွေကဟိုနိုင်ငံရေးဒီအကင်းမပါတာလည်းပါတယ်ပေါ့နော်သူဖြစ်တဲ့နာကတော့ကြက်ပြည်နယ်ဝန်ကြီးချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ချိန်ရဖို့လိုတယ်လို့ဒီဒီမိုကရက်တစ်ကျင့်စဉ်တွေအပေါ်မှာလဲဆော်ဆော်မြဲမြဲအဲဒီဟိုဖြစ်ဖို့ပေါ့ဟိုနှိမ့်ချိုက်ဖို့လိုတာပေါ့အခုဖြစ်သွားတဲ့ဒီဗိုလ်ချုပ်ကျေးရုပ်ကိစ္စနဲ့ပတ်သက်လို့ရှိရင်အမှန်ကတော့ဟိုဒီကြေးကြေးလည်လည်ဖြစ်အောင်အပြင်မှာနှိမ့်နှိုင်းဆွေးနွေးပြီးတော့ဟိုဒီအပေးယူလုပ်ပြီးတဲ့အခါကျတော့ပြည်လည်သွားအောင်ကြိုးစားမှာပေါ့လေအဲ့လိုဒီဆွေးနွေးလို့မရဘူးဆိုတဲ့အခါမှာနောက်ဆုံးသွားတဲ့နာကတော့ဂျန်ဒီမိုကရေစီကျင့်စဉ်အရာပဲဒီဒေသပြည်သူလူထုကအာဒီဒီแม้အများစုနဲ့မကြိုက်ဘူးလို့ပြောထားမယ်ဆိုရင်လည်းကျွန်တော်တို့အစိုးရအနေနဲ့လက်ခံပါတယ
်
ကြိုက်တယ်ဆိုလို့ရှိရင်လည်းခင်ဗျားတို့ကန့်ကွက်တဲ့လူတွေအနေနဲ့เนาะလက်ခံပေးပါဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ဒီဒီ referendum သဘောမျိုးပေါ့เนาะအဲ့လိုလုပ်ပြီးတော့ဒီဆုံးပြလို့ရှိရင်အတင့်တော်ဆုံးဖြစ်ရမယ်အစားချင်းကြောက်တဲ့ညီတုံးလိုက်တာပေါ့ချင်းကြောက်တဲ့အဲဟိုတုံးလိုက်တဲ့အခါကျတော့ဒါဒီမိုကရေစီကျင့်စဉ်တစ်ခုပေါ်မှာသူတို့ဆော်ဆော်မြဲမြဲမရှိတာအမလုတ်တတ်မကင်တတ်တာကိုပွားပြီးတော့ပေါ်ပြတယ်လို့ရောက်လာပေါ့လေတခြားကနအာဒီကိုမင်းလည်းပြောထောက်ပြရတဲ့ဥစားအဲအဲ့ဒါလိုပဲပြောရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတော့ဆရာဦးတက်ဆရာသဘောထားကိုလည်းကြားချင်ပါတယ်ဆရာအခုဒီတက်ကဒီနိုင်ငံရေးမှာဟိုနေရာယူနေတဲ့ကိစ္စတွေကဒီနည်းနိုင်ငံရေးသမားတွေကိုယ်တိုင်မှာလည်းတာဝန်မကင်းမှုဆိုတဲ့အမြင်ပေါ်မှာဆရာဘယ်လိုသဘောထားရှိပါလဲခင်ဗျဟယ်လိုဆရာဦးတက်ဆရာကြားလားမသိဘူးနဲ့
ကြားလားမသိဘူးဟု
တ်ကဲ့ဟုတ်ကဲ့ကြားတယ်ဟုတ်ကဲ့
နိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကအားနဲ့ကျဲမရှိဘူးဆိုတာတော့ကျွန်တော်ဘယ်လိုမှညင်းလို့မရဘူး။ဒါပေမဲ့တော့ကော58ဝန်းကျင်ကိုကြည့်လိုက်လို့ရှိရင်တီမြဲနဲ့ဖတ်ဆပ်လာကွဲတာလည်းမှန်နေ။ဒါပေမဲ့အဲ့ဒီအချိန်မှာအဲဟိုတိုင်းပြည်ရဲ့ပြဿနာကပါတီကွဲတာပဲရှိပြီးတော့နောက်စစ်တပ်အစိုးရတုန်းကဆိုကော်မြူနစ်ဟိုလက်နက်ကိုင်ကိစ္စပေါ့နော်။အဲ့ဒီမှာတီမြဲကအကောမြင့်ကိုအမှန်မှပူပြီးဥဒုတဲ့မုံတာပေါ့နော်ဥဒုရတဲ့မုံပါလေအဲသို့တော့အဲဒီစစ်တပ်ကဒီမြေကိုဟိုပြောင်ပြောင်တင်းတင်းသူကထောက်ခံခဲ့တယ်ထောက်ခံရလာနေပြီးတော့မှဒီနိုင်ငံရေးပါတီနှစ်ခုကပူပြီးကွဲသွားတယ်ခင်ဗျာ59နဲ့ယူကကိုပဲကြည့်လိုက်ရင်စစ်တပ်ကဟိုဒီမြေကိုအတင်းဟိုပါလာပေးတော့လူလူကတခါအဲ့ဒါကိုပြောင်ပြောင်ပြုပြီးတော့ဥဒုကိုကြိုက်လွန်းလို့ဆိုတာတဲ့အဲတပ်မတော်ရဲ့ပါလာတဲ့ဆက်ဖက်မှုကို
ဆန့်ကျင်ပြီးတော့
ဥမှုကိုဟုတ်ကဲ့အဲ့လိုလုပ်ခဲ့တာဒါတော့ဟိုဒါတစ်ချက်ပေါ့နော်နောက်တစ်ခုကလို့ဗျဒီနောက်ပိုင်းကိစ္စတွေပေါ့ခုနအဒီတတူဆွေးနွေးလို့ vision ဆိုတဲ့အမျိုးအမြင်ပေါ့နော်ကျွန်တော်မြင်တာကကျွန်တော်ဖြစ်ချင်တာအမျိုးမျိုးဆိုတိုင်းပြည်အတွက်အမျိုးမျိုးမရှိသေးခြင်းနဲ့ငါအဖွဲ့ငါပါတီငါအုပ်စုရဲ့အမြင်ဆိုတာကတစ်ခါတည်းဟိုတစ်ခုတည်းပေါ့နော်တိုင်းပြည်အမြင်ကျွန်တော်တို့ရှိကွန်မရတာအခုကြပြီဘုရားဆန်နောက်မှာတိုင်းပြည်ရဲ့အမြင်ပေါ့ဥမာတရုတ်နိုင်ငံမှာဒါတိုင်ဆောင်ပိန်းလက်ထက်မှာသူတိုင်းပြည်ရဲ့ရှေ့ရေးအမြင်150တရာ200ကိုကျူပြီးမြင်နေစီအမြင်နဲ့သူကအုတ်ချုပ်လာတဲ့ဒီနေ့ထိပါအဲ့တော့ဟို NLD မှာမရှိဘူးရှိဘူးပြောတာကတော့ကျွန်တော်တို့တရားမျှတမှုမရှိဘူးထင်တာ NLD မှာဒါစဉ်းစားဖို့အချိန်လည်းမရှိဘူးသူတယောက်တည်းတိုင်းပြည်အတွက် vision ကိုစဉ်းစားလို့မရဘူးခင်ဗျာတပ်တော်လည်းပါမယ်တိုင်းရင်းသားအင်အားစုလည်းပါမယ်တခြားနိုင်ငံအင်အားစုတွေပါတဲ့ဟိုအနာဂတ် vision ပေါ့နော်150တရာတိုင်းပြည်အတွက် vision ကိုချနိုင်ဖို့အခွင့်အလမ်းကိုမရခဲ့တဲ့အတွက်အဲကျွန်တော်ကတော့အဲ့ဒါအားမြင်နေဆိုတော့ကြည့်ဟိုတပ်တော်နဲ့ပတ်သက်လေဒီဒီကိစ္စမှာအပြူသူဟုတ်ပေါ့လေသူ vision ကြီးတဲ့မဟုတ်ပဲねတိုင်းပြည်ရဲ့ vision ကိုပြောင်းတဲ့နယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဆွေးနွေးတဲ့အကျဉ်းစုပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ဒီမန္တလေးမြို့ကကိုတန်းမောင်ပါကိုတန်းမောင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာတန်းမောင်က
Fabi di Loma, Tino Tilora, Say no banning on the Tigo, not Tongu, Mother Novan, Southern Novan on the TV school, Tongu, Puya Conloma, not the Gene, go through somewhere on my yard, Tioca, Catholic Islam, not Yoga, Luego, Korea. Through a Bolonga, and said, through my Yoga Muslim Chilo of Mammy, or Yoga Christian Chilo of Mammy. I know by my Italian and India, La Drupoma, and yeah, sound that. Putamuru, the Kanga Mama, you go, Palo de Chadi, who tied that to Matera, or Bolonga, and Emma, Yerema, or Yashirema, or through a Machida. Allow it, okay, allow it.
Okay, okay, Putamo. ကျွန်တော် နောက် တစ် ခု လက် ရှိ နေ ပါတယ် ကျွန်တော် ဒီ ဖင်လန် နိုင်ငံ ကကိုငင်းချမ်းမှာ ကိုငင်းချမ်း သဘော ထား လဲ ဆွေးနွေး နိုင် ပါတယ် ခင်ဗျာ
All the way ကျွန်တော် ပြော တာ နိုင်ငံ ရေး သမား တွေ အားနည်းချက် ရှိ တာ မ ရှိ တာ တွေ နဲ့ မဆိုင် ဘူး ခင်ဗျ သမိုင်း တွေ ဘာ တွေ လဲ ပြန် ပြော လို့ ရ တယ် အဓိက က ဗမာ လူ မျိုး ကြီး ဝါဒ ပဲ အောင်ဆန်း အောင်ဆန်း ဆို ပြီး တော့ ဗကြော အောင်ဆန်း ကို ပြော နေ တာ လဲ ဗမာ လူ မျိုး ကြီး ဝါဒ ပဲ တကယ် တကယ် ကြာ တော့ သမိုင်း မှာ ဗမာ တက်မ တော် က ဘာ မှ လုပ် လို့ လွတ် လပ် ရေး ရခဲ့ တာ မဟုတ် ဘူး ဆို တာ သမိုင်း ပညာ ရှင် ဦး အောင် ခင် လဲ ပြော တယ် အကောင်လုံးနဲ့တည်နေတယ်အဓိကကအဲ့ဒီအချိန်တုန်းကဗိုလ်ချုပ်သမီးဒွန်းတော်ကအစဒီဗမာလွတ်လိုက်ရေးကိုအကုန်ပေါင်းကြီးကြတာဒါမျိုးမဟုတ်ဘဲနဲ့အခုဖြစ်နေတာပေါ့ခရယာဝင်ကြီးယောက်ကနေပြောတယ်တို့ဘာလို့တောင်ဆန်းစုကြည်ကိုယ်တိုင်နဲ့လျင်ဒီစစ်တပ်နဲ့ပေါင်းပြီးတော့အခုနှစ်ဖောက်ချစ်ကိုပြင်မပြင်ဘူးဆိုပြီးလုပ်နေတဲ့ဟာတွေအကုန်လုံးကဗမာလူမျိုးကြီးဝါရပါဒီစစ်တပ်ကိုက ဝါဒကိုမဖြောင်းနိုင်တည်းရတော့ဒီကြက်တရာတွေကအမြဲတမ်းတက်နေမှာပါပဲခင်ဗျာကျေးဇူးအများကြီးပါတယ်ကိုအောင်
ဟုတ်ကဲ့ကိုငင်းငယ်မြန်ဆွေးနွေးရခြေစူပါကျွန်တော်တို့ဒီ Facebook တွေ email တွေနဲ့ပို့ထားတဲ့ချို့လည်းတစ်လက်စာရဖော်ပြကြပါရဲ့ Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီနေတန်လင်းလက်အောင်ဆိုတဲ့အကောင့်ကနိုင်ငံသားသမားတွေကစစ်တပ်ကိုအတုံးချရင်းနဲ့စစ်တပ်ကခေါင်းပေါ်တက်နင်းတာပါပဲ။ဥလူကနေဝင်းကိုတိတ်တိတ်အာနာသိမ်းခိုင်းတယ်လို့ပဲတိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။ယုံလဲတကယ်ယုံပါတယ်။ဗီဒီယိုဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံတနိုင်ငံလုံးရဲ့အကြီးမားဆုံးရန်သူကဘယ်အဖွဲ့လဲဆိုတာအများစုကမခွဲခြားမသိကြလို့ဗမာတပ်မတော်ကနိုင်ငံရေးမှာဆက်ပြီးတော့မှွေနေမှာပဲတဲ့။ဒါနဲ့အဲ့ဒီဗမာတပ်မတော်ကရောဗိုလ်ချုပ်အောင်ဆန်းကိုအာဇာနည်အဖြစ်လက်ခံထားပါရဲ့လားဆိုတာမေးခွန်းထုတ်ပါတယ်တဲ့ဟိန်းထက်ဆိုတဲ့အကောင်ကတော့အာနာမမောတာကတော့အမှန်ပါတဲ့အစိုးရရဲ့အားနည်းချက်ကလည်းတိတ်များပါတယ်တဲ့စိတ်တွားရကိုမပါသလိုဝင်တို့ဝင်မိုးကလည်းများစူးညောင်းခလုတ်ကလည်းများလွန်းလှပါတယ်ဗျာတဲ့ရွှေစန်းဆိုတဲ့အကောင်ကအေးဗျာတဲ့တရားဝင်စီးလုံးညီညွတ်တဲ့နိုင်ငံမဖြစ်သေးလို့ပဲပြောရမှာပေါ့တဲ့မျိုးမြောက်ကူးဆိုတဲ့အကောင်ကတော့တတိယပင်လုံးမိန်ခွန်းမှာကာချုပ်ပြောသွားသလိုနိုင်ငံရေးသမားတွေရှုပ်လိုက်တိုင်းသူတို့စစ်တပ်ကပဲအမြဲတမ်းဖြည့်ရှင်းပေးခဲ့ရတယ်ဆိုသလိုပဲဖြစ်နေပြီလားမသိပါဘူးလားခင်ဗျာတဲ
့ဟုတ်ကဲ့မဆွန်မွန်ကျေးဇူးပါကျွန်တော်တို့ဒီနောက်ထပ်ပေးထားတဲ့စာတချို့ကိုလည်းတစ်လက်စာနဲ့ဖော်ပြကြပါမယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗျာ
လွတ်လပ်ရေးပြီးနှစ်ပေါင်းများစွာကတည်းကစစ်တပ်ကနိုင်ငံရေးမှနေရာယူထားတာဟာဥပိုလ်သခင်နိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကအစပြုခဲ့တယ်လို့ယူဆမိပါတယ်တင်ရှားဆုံးကတော့တိုင်းသာကောင်းဆောင်တွေတောင်းဆိုနေတဲ့ဒန်းလူညီမာရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးပြည်ထနာတွေကိုနိုင်ငံရေးနည်းနဲ့ညီညွတ်စွာအပြေမရှာနိုင်ခဲ့ကြတာကြောင့်တိုင်းပြည်တည်ငြိမ်ရေးအတွက်စစ်တပ်ကပါဝင်လာရာကနေအချိန်ကြာလာတဲ့အမျှစစ်ကောင်းဆောင်တွေအာဏာမမိုးမှုတွင်ညှိသွားရတယ်လို့ယူဆမိပါတယ်။အထူးသဖြင့်နိုင်ငံရေးကောင်းဆောင်တွေဟာစစ်ကောင်းဆောင်တွေအပေါ်ယုံကြည်မှုလွန်ကဲပြီးအသေးအချာမကင်တွယ်ခဲ့ကြခြင်းမှာပဲစစ်ကောင်းဆောင်တွေဘက်ကလည်းဒီအာဏာချက်တွေအပေါ်အခွင့်အရေးယူပြီးယာယီထိန်းသိမ်းရေးကနေကြာလာတော့အာဏာမမောလာတဲ့အဆင့်ကိုကူးပြောင်းသွားကြတယ်လို့ယူဆမိပါတယ်။ဒီလိုအတိတ်ကနိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကိုအစိုးရတစ်ကသင်ကန်းသာယူပြီးနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍယုံနယ်လာအောင်ကြိုးပမ်းနေတဲ့အချိန်ရိုက်ကော်မျိုးမှာဗိုလ်ချုပ်ကျေးရုပ်ထားရှိရင်းနဲ့ပတ်သက်ပြီးကန့်ကွက်သူတွေနဲ့ကောင်းမွန်တဲ့အဖြစ်အစုံတရားရတဲ့အထိမဆွေးနွေးနိုင်ပဲစူပူမှုတွေဆက်လုပ်နေရင်နယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကိုခေါ်ပြီးထိန်းသိမ်းခိုင်းမယ်ဆိုတဲ့တရားပြည်နယ်ဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာ NLD ပါတီအတွက်ရောအစိုးရအတွက်ရောငင်းငယ်ရေးကြိုးပမ်းချက်တွေအပြင်နိုင်ငံရေးကောင်းဆောင်တွေအတွက်ပါအလွန်ထိခိုက်သွားတယ်လို့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဒါကတော့မောင်တန်းသနာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဖြိုးကိုဖြိုးဝင်းထက်အောင်မှာနန်းလောင်အောင်ဖတ်ပြပေးပါဦးခင်ဗျ
။ကျွန်တော်ကဖြိုးဝင်းထက်အောင်မှာစစ်တပ်ဟာနိုင်ငံတကာနိုင်ငံမှာနိုင်ငံကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တာမှပဲမြန်မာနိုင်ငံမှာတော့စစ်တပ်ဟာနိုင်ငံရေးမှာလိုအပ်တာထက်နေရာပိုယူနေတာတော့သိချပါတယ်။စစ်ကောင်းဆောင်တွေရဲ့အာဏာမှန်မှန်မှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင်လားဆိုတာကတော့အဖြေကရှင်းပါတယ်။ဗိုလ်ချုပ်မရှိတဲ့နောက်ပိုင်းနိုင်ငံကိုစစ်အစိုးရကပဲနှစ်ဆယ်ချီလို့အုပ်ချုပ်ခဲ့တာပါ။အ အများသိကြတဲ့အတိုင်းနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေးစသဖြင့်ဘာတွေများတိုးတက်ပြောင်းလဲမှုတွေတွေ့ရပါသလဲ။အခုဒီမိုကရေစီနိုင်ငံကိုပြောင်းလဲကျင့်သုံးဝင်ရပြန်တော့လဲစစ်တပ်ဆိုတာနိုင်ငံရေးမှာအစိုးရအထက်မှာရှိနေတာပါ။ရှင်းရှင်းပြောရရင်နိုင်ငံကိုအာဏာသိမ်းချင်ရင်ထပ်သိမ်းလို့ရတဲ့အခြေအနေမျိုးနေရာမျိုးမှာရှိနေတာပါ။ကျေးဇူးတင်ပါတယ် VOA VOA ဝိုင်းတော်သူဝိုင်းတော်သားတွေနှစ်ကောင်းကျမ်းမာစွာနဲ့ကဘာတဝန်းကပြည်သူပြည်သားတွေအတွက်တင်ပြကိုဆက်လက်တင်ဆက်ပေးနိုင်ကြပါသေး
။ဟုတ်ကဲ့ဒီစာရေးထဲမှာတော့အဓိကတော့ဒီစစ်တပ်ကမြန်မာနိုင်ငံရေးမှာနေရာယူထားဆဲဖြစ်ပြီးဆက်ပြီးနေရာယူနိုင်တဲ့အလားအလာတွေကိုထောက်ပြပါရယ်။ဆိုတော့တိုင်းတိုင်းနဲ့ညီညာရေးကိစ္စလိုမျိုးရခိုင်ပြည်နယ်အရေးလိုတက်တလို့အရေးကြီးဖြစ်ရှင်းဖို့လူနေကိစ္စတွေမှာလည်းတက်ကတစ်စည်းပိုင်းပါနေရယ်ဆိုတော့ဒီစစ်တပ်အနေနဲ့ဒီတစုံတရာဆက်ပြီးနေရာယူထားအောင်မယ်ဆိုရင်တော့မှနိုင်ငံရေးမှာဘယ်ခန့်ကဏ္ဍကနေဘလောက်ချိန်ကာလလောက်ထိပဲဆက်ရှိတင်နေလိမ့်လဲဆိုတော့လူရင်းတူရှင်ကျွန်တော်အချိန်နဲ့တိတ်မရတဲ့အတွက်ဥယျာထွန်းတစ်ချက်တော့အရင်ဆွေးနွေးပြပါခင်ဗျာ
ဒီကျွန်တော်တတိယအချိန်ဟိုပင်လုံးကြီးလာကံပေါ့နော်27ရာစုပင်လုံးကြီးလာကံနောက်ဆုံးကျင်းပသွားတဲ့အထက်မှာဘုသူမူကြီးမင်းအောင်လိုင်ပြောသွားတဲ့စကားထဲမှာသူဟိုတချို့သူပြောတဲ့တချို့အချက်လက်တွေကျွန်တော်လက်ခံသလိုအဲ့လက်ခံတဲ့အထက်မှာကိုပဲအဖြေတွေပါတယ်လို့ထင်တယ်ဥပမာအားဖြင့်အဲဒီပြည်တွင်းစစ်ဖြစ်တယ်ဆိုတာစစ်တပ်ကြောင့်မဟုတ်ဘူးနိုင်ငံရေးသမားတွေလှုပ်ခဲလို့အဲ့ဒီဟာတွေကနေပြည်တွင်းစစ်ဆက်လာတယ်အဲဆိုတဲ့ဟာပေါ့ဗျာဟိုမှာသူကပြောတာတော့ဥနုပေါ့ဥနုကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်နေပြတ်ထန်းလိုက်တဲ့အတွက်ကြောင့်လို့ KIA ဆိုတဲ့ဒီကနေ့ကရင်ဖွဲ့ပေါ်လာတယ်ဆိုတာမျိုးပေါ့နော်အဲ့တော့ဟုတ်ပြီဒါဆိုလို့ရှိရင်အဲဒီဟာတွေကိုအခုဖြည့်ရှင်းဖို့အတွက်ကိုဒီအယက်သားအဒီနိုင်ငံရေးသမားတွေကနော်ကျွန်တော်ပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အရက်သားနိုင်ငံရေးသမားတွေကဖြည့်ရှင်းမယ်အဲ့တော့ခင်ဗျားတို့အနေနဲ့အဲဒီဖြည့်ရှင်းတဲ့ဟာကိုဟိုဒီအချက်ချာကြတဲ့နေရာကနေပြီးတော့မတိုင်တဲ့နဲ့အဲဆုတ်ပေးနိုင်မလားဒီမိဘကအဲ့လိုဟိုမရမှာဖြစ်တယ်ဥပမာဘာကိုပြောချင်တာလဲဆိုတော့အခုကဒီငញ្ញရေးရဖို့အတွက်ရှင်းနေကြတဲ့အခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဟာကပါလာတယ်ကပ်ပါလာတွဲပါလာတာပေါ့အဲ့ဒါကိုမဖြေရှင်းနိုင်လို့ရှိရင်ငញ្ញရေးရရဖို့ကမလွယ်ဘူ
းဟုတ်ကဲ့
အခုတက်မတော်ကအဲ့ကဥစ္စာကိုကင်ထားတယ်အဲဆိုတော့ကျွန်တော်ပြောချင်တဲ့သဘောကဒီဟာကိုဟိုနားလေဟိုလို့တယ်အဲ့တော့နိုင်ငံရေးသမားတွေနဲ့တက်နဲ့ဒီဟာကိုသေချာကြည့်ရင်လည်းနားလေပြီးတဲ့အခါကျတော့တောင်းဆိုနေတဲ့ဖက်တွဲဆိုတာ
ဘယ်လိုပုံစံရှိလဲဆိုတော့ကျွန်တော်အချိန်နဲ့တလောက်ပဲရရင်အတွက
်
ဒီနေရာမှာပဲနေကောင်းချုပ်ပြစေပါဝင်ဆွေးနွေးပြတဲ့ဦးရထွန်းဒေါက်တာတင်းဆွေကိုယ်သက်စင်တဲ့အတူပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စနေညတိုင်းလေလာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုအစီအစဉ်လေးအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲပြောပြပေးပါအောင်ရှင်။
ဒီဒရင်မတ်တွင်အမေရိကန်အစိုးရကိုယ်စားလှယ်ရင်းနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေကအတည်ပြုပြောပါရယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲတွေအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလဲအာရှဆိုင်ရာဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတော့က VOA ကိုပြောပါရယ်အမေရိကန်စီးပွားရေးဟာဧပြီ၊မေနဲ့ဇွန်လတွေမှာ၄နှစ်တာအတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်လာနေပါရယ်ကုတန်ရောင်းဝယ်ရေးဌာနရဲ့တောက်ကြနေကထုတ်ပြန်တဲ့အစဉ်ခန်းစာမှာဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းအထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒသစ်တွေဟာအမေရိကန်စီးပွားရေးဥမော်လာအောင်အထောက်အကူပြုခဲ့တယ်လို့ပြောပါတယ်။ဒီနှစ်အစောပိုင်းက 1.5 ထရီလီယံဝန်းဝေးလျှော့ကောက်ခံတာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲတဲ့အစီအစဉ်ကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပေမဲ့ဒီလိုအခြေအနေတွေဟာယာယီတာဖြစ်နိုင်ပြီးတော့နောင်လာမယ့်လတွေအတွင်းပုံမှန်ပြန်ဖြစ်သွားမယ်လို့ဆိုပါရယ်ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကတိုက်ခံပါတီမပါဝင်နိုင်တဲ့အတွက်ဝန်ကြီးချုပ်ဟွန်ဆန်အစိုးရပဲဆက်ပြီးတော့အာဏာချုပ်ကင်ထားလိမ့်မယ်လို့အများကသုံးသပ်နေကြပါတယ်
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်ရှင်။ကျမကစုမော်ပါ။ဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေမနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုတော့လိုင်းဒိုမီတာ24-50-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.